Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် View American တိုင်းရဲ့2023ခုနှစ်အောက်တိုဘာလ9ရက်စနေနေ့မနက်ခင်းအစီအစဉ်လေးကို American ပြောင်းစု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မနက်6နာရီကနေ9နာရီအထိအစီအစဉ်လေးကိုတော့ line to meter 24 40 51နဲ့ line net meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် View American တိုင်းရဲ့ radio အသံလွှင့်အစီအစဉ်လေးကိုရုပ်သံနဲ့ပါဖြည့်ဆွတ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ဒီမနက်အတွက်အစီအစဉ်မှုကတော့ကျွန်မခင်ပြူထွေးပ
ါကျွန်တော်တော့ငញ្ញိုင်းပါသောတာရှင်များအနေခတ်သိခင်းငိမ့်ကြပါသေးဗျဒီနေ့ထိတ်တန့်ရောက်တည်င်းတွေထဲမှာတော့မြန်မာနိုင်ငံမှာအလုံသမားရေးဆောင်ရွက်သူတွေတိုက်ခိုက်ခံရတာလူသမားတွေအထမလူအားပေးခံရတဲ့ရက်တက်မှု ILO ကတောင်းဆိုတဲ့ကိစ္စကိုနိုင်ငံတကာကကြိုဆိုလိုက်တဲ့အကြောင်းတခါစစ်ကောင်စီဝန်ကြီးကတော့တဦးကတော့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ်။တခါယူကရိန်းဘက်မှာတော့အရက်သား50ကျော်သေဆုံးခဲ့ရတဲ့တိုက်ခိုက်မှုကြောင့်ကုလကစတင်စုံစမ်းစစ်ဆေးပါတော့မယ်။ဒီလိုစိတ်ဝင်စားဖွယ်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်ဖြူထွေးတဲ့သူတက်ဆက်ပေးမှာဖြစ်ပါတယ်မြတ်။
ဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေအပြင်ဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းတပ်ဖြတ်ခံရတဲ့တက်ကြွလှုပ်ရှားသူနဲ့အရက်သားအရေအတွက်ဟာ4100ကျော်သွားပြီလို့ AAPP နိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအဖွဲ့ကပြောပါတယ
်အခုအားတော့ဗျာဘဲခင်းနဲ့မှမတူတဲ့ဒီရက်ဆက်ကြမ်းကြုတ်မှုတွေကိုကြုံနေရတာတကယ်ကိုရက်ရက်ဆက်ဆက်ကန်းကုံအောင်ရက်ဆက်ရုပ်မာပြီးတော့ဒီအဖြစ်မဲ့ပြည်သူတွေကိုမတရားတက်ဖြတ်နေတာဒါတနိုင်ငံလုံးအသိတကမာလုံးအသိပဲဖြစ်နေလေနော်
ဆက်သွယ်မြင့်မြင့်ချက်အပြည့်စုံကိုမကြခင်မှာတင်ဆက်ပေးပါမယ်။ဒါအပြင်ဒီအိန္ဒိယဦးဆောင်တဲ့ဘင်စတက်ထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီအကြီးအကဲကိုဖိတ်ကြားထားတဲ့အပေါ်သုံးသက်ချက်နောက်စနေမနက်ခင်းအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအင်းနဲ့အထူးကျွန်မခင်ပြထွေးတင်ပြပေးပါမယ်ရှင
်။တရုတ်နိုင်ငံသားရေးဝန်ကြီးဟာမြန်မာစစ်ကောင်စီရဲ့တယံစတတ်နဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးခမောင်ကြီးအပါအဝင်နိုင်ငံပေါင်း9နိုင်ငံကကိုယ်စားလှယ်တွေနဲ့ချက်သားပရင်းတွေကတွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းကတိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာကျင်းပတဲ့တတိယအကြိမ်မြောက်ဟိမဝန္တာဖြတ်ကျော်နိုင်ငံတကာပူးပေါင်းဆောင်ရွက်ဖိုရမ်မှာမြန်မာစစ်ကောင်စီဝန်ကြီးအပါအဝင်ချီလီသီရီလင်ကာကင်ညာနဲ့ဘူတာနိုင်ငံအစရှိတဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့ဝန်ကြီးကအတူတွေ့ဆုံခဲ့တာပါ။ဘုံမျှဝေတဲ့အနာဂတ်ရှိတဲ့အတိုင်းဝန်းတစ်ခုတည်ဆောက်ဖို့လိုအပ်ချက်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့တရုတ်အစိုးရကသတင်းထုတ်ပြန်ပါတယ်။လူသားတွေနဲ့သဘောပတ်ဝန်းကျင်ကြားသဟဇတာဖြစ်မှုကိုမြင့်တင်ကပူပေါင်းဆောင်ရွက်မှုနဲ့ဖမျိုးတပ်တွေအသီးပွင့်တွေကိုမျှဝေနိုင်မှုဆိုတဲ့ဆောင်ပုဒ်နဲ့တိဘက်ဒေသနင်ချီမြို့မှာကျင်းပခဲ့တဲ့ဒီနစ်ဖိုရမ်ရဲ့ဖွံ့ဖွဲအခမ်းအနားမှာဝင်ကြီးဝန်ကြီးကဂေယာစနစ်ဖမျိုးတပ်တွေရဲ့ပူပေါင်းကြဖို့လဲတိုက်တွန်းခဲ့ပါတယ်။ဒီဖိုရမ်ကိုအောက်တိုဘာ4ရက်ကနေ6ရက်ထိကျင်းပခဲ့ပြီးနိုင်ငံပေါင်း40ကျော်ကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒီဟိမဝန္တာဖြတ်ကျော်ဒေသမှာလူဦးရေများပြားပြီးယဉ်ကျေးမှုအမွေအနှစ်တွေကျွဲဝသလိုကွဲပြားတဲ့ဂေယာစနစ်တွေလည်းတရှိနေတာပါ။ဒီဖိုရမ်ကနေသဘောပတ်ဝန်းကျင်ထိန်းသိမ်းတဲ့ရေရှည်တည်တံ့ဖွံ့ဖြိုးတပ်တွေရဲ့ဆိုင်ရာနိုင်ငံကသဘောတူညီမှုတွေမြင့်တင်ဖို့ရည်ရွယ်တယ်ဆိုပါတယ
်မြန်မာနိုင်ငံမှာအာဓမ္မလှုပ်အားပေးခိုင်းစေမှုတွေပုံစံမျိုးစုံနဲ့ဆက်ရှိနေတာလူ့သမားရေးတက်ကြွလှုပ်ရှားသူတွေအကြမ်းဖက်တိုက်ခိုက်ခံရတာတွေအားလုံးချက်ချင်းရပ်ဆိုင်မှုနိုင်ငံကလူ့သမားသမဂ္ဂအဖွဲ့ချုပ် ILO ရဲ့ဒီစုံစမ်းစစ်ဆေးရေးကော်မရှင်ကတောင်းဆိုလိုက်တဲ့အပေါ်မှာနိုင်ငံကလူ့သမားရေးဆောင်ရွက်နေတဲ့ပြင်သစ်အခြေဆိုင် Public Services International အဖွဲ့ကကြိုဆိုလိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီကလူ့သမားသမဂ္ဂခေါင်းဆောင်တွေကိုပြစ်မှတ်ထားပြီးသမဂ္ဂလှုပ်ရှားမှုတွေကိုဖြိုခွဲတာဖန်စီလက်ဆဖျောက်တာတက်ဖြတ်တာချင်းချောင်းနှောက်ယှက်ပြူတာလိုပုံစံမျိုးစုံချိုးဖောက်နေတဲ့အကြောင်းစာမျက်နှာ205မျက်နှာပါတဲ့ ILO စုံစမ်းစစ်ဆေးရေးကော်မရှင်အစီအစဉ်မှာဖော်ပြထားပါတယ်။လူ့သမားသမဂ္ဂတွေနဲ့အရက်သားပြည်သူတွေရဲ့လွတ်လပ်ခွင့်တွေကိုဖိနှိပ်ကန့်သတ်ပြီးအာဓမ္မလောအားခိုင်းစေမှုမျိုးစုံကျူးလွန်တာစီးရဲစီဟာကိစ္စတွေအတွက်အာဓမ္မခိုင်းစေတာအလို့သမားသမဂ္ဂအဖွဲ့ဝင်တွေခေါင်းဆောင်တွေကိုတရားမဝင်ဖမ်းဆီးထောင်ချတာနှိပ်စက်တာတက်ဖြတ်တာစောင့်ကြည့်တာပြည်ပကိုထွက်ပြေးရစေတာဆရာတွေကိုစစ်ကောင်စီကကျူးလွန်ခဲ့တဲ့အထောက်အထားတွေအသေးစိတ်တွေ့ရှိထားတဲ့အကြောင်းနဲ့ဒါတွေကိုချက်ချင်းရပ်ဖို့ ILO စုံစမ်းစစ်ဆေးရေးကော်မရှင်ကဒီလ4ရက်ပုံထုနေ့တုန်းကအစဉ်ကစားထုတ်ပြန်တောင်းဆိုလိုက်တာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်နိုင်ငံတကာအလို့သမားဥပဒေတွေကိုလိုက်နာခြင်းမရှိဘူးဆိုတဲ့ဆွဲချက်ကိုစုံစမ်းစစ်ဆေးဖို့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ကို ILO က2022ခုနှစ်မတ်လမှာဖွဲ့စည်းတာဝန်ပေးအပ်ခဲ့တာဖြစ်ပါတယ်။ဒါဟာဖြင့်စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့အမြင့်ဆုံးအဆင့်စုံစမ်းစစ်ဆေးမှုတွေပြုလုပ်တာဖြစ်ပြီးတော့ဒီလိုစုံစမ်းမှုမျိုးကိုတော့ ILO စတင်တည်ထောင်တဲ့1919ခုနှစ်နောက်ပိုင်း73ချိန်သာရှိခဲ့ပူပါတယ်ရှင်။
မလေးရှားနိုင်ငံဂျိုဟိုပြည်နယ်ဂျိုဟိုဘာရီမြို့ကအနှိတ်ခန့်နေရှိတဲ့နေရာကိုမလေးရှားအနာဘိုင်တွေကအောက်တိုဘာ9ရက်နေ့ကဝင်ရောက်စီးနင်းခဲ့ရမှာမြန်မာနိုင်ငံသား6ဦးပါဝင်ထိုင်းအင်ဒိုနီးရှားဗီယက်နမ်နိုင်ငံတွေကနိုင်ငံသား32ဦးကိုဖမ်းမိခဲ့တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးသတင်းဌာနကသတင်းထုတ်ပြန်ပါတယ်။ဒ လက်တလုံးမလေးရှားမှာမြန်မာတွေနေနေတဲ့နေရာတွေကိုရှာဖွေဖမ်းဆင်းမှုတွေမြင့်တက်လာနေတယ်လို့လည်းမလေးရှားရောက်နိုင်ငံရေးတကြွလှုပ်ရှားသူဦးစိုးထက်သိန်းက VOA ကိုအခုလိုပြောပါတယ်
ပဲရပိုင်းမှာတော့ကျွန်တော်မလေးရှားမှာတော့နေရာကက်ဆိတ်တိတ်ပေါ့နော်ဖမ်းပြီးနေရတာပေါ့အဓိကပင်နေရာကိုဖမ်းလို့ဆိုတော့မြန်မာဆိုင်နေနဲ့ပြီးတော့ကျွန်တော်တို့ဒီမြန်မာ KTB တွေပြီးတော့ကျွန်တော်တို့အဓိကထားဖမ်းတာအဲ့လို KTB နှိပ်ခမ်းတွေကိုဖမ်းတာပေါ့နော်အဲမြန်မာတွေကဘယ်လိုဝင်လာတော့ဆိုတော့ဟိုတရားမဝင်ဝင်လာတာကဒါတနည်းပေါ့နော်မြန်မာနိုင်ငံအခုဟိုဆစ်ဖြစ်နေတဲ့အချိန်တွေကြောင့်ဒါအောက်လိုင်းကနေပြီးတော့အသက်ပေးယူပြီးတော့มาပြေးလာတဲ့ဆစ်ပေးရှောင်းနေတဲ့နိုင်ငံသမားတွေပေါ့နော်တနည်းနောက်တနည်းကတော့ဗီဇာတော့ပြီးဝင်လာတယ်။အဲတချို့ကျတော့လေကျန်းမာရေးဗီဇာလောက်ပြောဝင်လာကြတယ်ပေါ့နော်
။အခုဖမ်းမိသူတွေထဲမှာယာယီနေထိုင်ခွင့်ကတ်တွေနဲ့ဝင်ပြီးအလုပ်လုပ်နေသူတွေရှိတယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောပါတယ်။အခုဖမ်းခံရတဲ့သူတွေကိုမလေးရှားလူဝင်မှုကြီးကြပ်ရေးဥပဒေနဲ့အရေးယူမှာဖြစ်ပြီးအလုပ်ခန့်ခဲ့တဲ့မလေးရှားနိုင်ငံသား3ဦးကိုလည်းအရေးယူမယ်ဆိုပါတယ်။ဒီအနေခန့်တွေကိုဖမ်းဖို့အတွက်နှစ်ပတ်ကြာထောက်လှမ်းတရင်ယူပြီးဝေရောက်ဖမ်းဆီးခဲ့တယ်လို့မလေးအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။
ကရင်မျိုးသားစီယုံ KNU ရဲ့တပ်မဟာ9ခုရှိတဲ့အနယ်6ခုမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်တွေအကြားတိုက်ပွဲတွေဖြစ်နေပါတယ်။အောက်တိုဘာလ4ရက်နေ့ကကော်တူးလီနယ်မြေဒူးပလာယာခရိုင်တပ်မဟာ6နိုဒဂေါမြို့နယ်တွေကိုစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တယ်လို့ KNU ကပြောပါတယ်။စစ်ကောင်စီရဲ့တပ်စခန်းဖြစ်တဲ့ကွီလုံးတိုင်တပ်စခန်းကိုအရှိတောင်တိုင်းစစ်ဌာနချုပ်ကနေတပ်ဟင်အားလက်နက်ခဲယံစစ်သုံးပစ္စည်းနဲ့စားနပ်ရိက္ခာတွေလာရောက်ပို့ဆောင်တဲ့အချိန်မှာကြိုတင်လန်းရှင်းတဲ့အနေနဲ့စစ်တပ်စခန်းအနီးမှာရှိနေတဲ့ကျေးရွာတွေအပေါ်ကိုလေကြောင်းကနေဘုံးသီးတွေကျဲချတိုက်ခိုက်ခဲ့တာလို့ KNU နဲ့ပူးပေါင်းတပ်ဖွဲ့ခေါင်းဆောင်တို့က VOA ကိုပြောပါတယ
်။နို့တော့မြို့နယ်ပေါ့နော်။ကွီလုံးတိုင်စခန်းအနီးမှာဟိုသူလေကြောင်းတိုက်ခိုက်မှုတစ်ခုဖြစ်တာပေါ့။လေကြောင်းတိုက်ခိုက်မှုဖြစ်စဉ်ကအဲကျွန်တော်အကြီးရွာခရိုင်ပြားကြောင်းတဲ့ကို900ပေါင900ပုံတစ်လုံးကျွန်တော် miss certify တိုက်ခိုက်ရင်းနှီးပြီးတော့ပြစ်ချသွားတာအဲအဲ့ဖြစ်နေတဲ့အဲ့ပုံကြီးကမပေါက်ဘဲနဲ့ဆရာကြောင်းရဲ့အုပ်နေရံနဲ့မှန်လီကွဲကြည့်သွားတာတော့တွေ့ရတယ်အခုတလောဆက်ကားဆက်ဘက်ကပူဆောင်ရေးထက်စီးနေတဲ့ရေခါပို့တယ်ဒူဒူလက်လက်ခင်းရံနေကိုပို့လာတော့တွေ့ရတယ်
အဲ့ဒီနေ့တနေ့တည်းမှာပဲဖျားသုံးစုမျိုးအခြေဆိုင်ငကားတောင်ပင်ကုန်းတက်စခန်းကိုလည်း MI17 စစ်ရဟတ်ရင်နဲ့စစ်တပ်အင်အားဖြည့်ပို့ဆောင်တာတွေရှိခဲ့တယ်လို့ KNU ကပြောပါရယ်လေကြောင်းတိုက်ခိုက်ရမှာကျဲချတဲ့ဘုံဒီမပေါက်ကွဲတဲ့အတွက်ထိခိုက်သေးဆုံးမှုမရှိခဲ့ပေမဲ့လို့လည်းအခုလိုဘုံကျဲမှုအပြင်တိုက်ခိုက်ရရဟတ်ရင်ပြန်တန်းလာတွေကြောင့်ဒေသခံတွေကတော့ဘေးလွတ်ရာတင်းရှောင်ထွက်ပြေးနေကြပါရယ်အခုလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးကင်းပြည်နယ်အတွင်းတော်တော်တိုက်ပွဲတွေကြောင့်ဥယင်ဆွန့်ခွာထွက်ပြေးရတဲ့ဒုက္ခတွေကတော့6သိန်းလောက်ရှိနေပါတယ်ရှင်
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9133ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA American တန်ကစနေနေ့မနက်ခင်းထိပ်တန်းရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ဆိုင်ယံပါရာဂွန်းကုန်တိုက်မှာအော်တိုဘတ်3ရက်ကဖြစ်ခဲ့တဲ့ပစ်ခတ်မှုအတွင်းသေဆုံးခဲ့ရတဲ့မြန်မာရွှေပြောင်းအလုပ်သမားမတ်မိုးမြင့်ရဲ့ဇာပနာကိုမိခင်ဖြစ်သူနဲ့မိသားစုတက်ဆောင်နဲ့တက်ရောက်နိုင်ရေးအတွက်ညှိနှိုင်းဆောင်ရွက်ပေးသွားမယ်လို့ထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးကပြောကြားထိုင်းသတင်းတွေမှာဖော်ပြပါတယ်။မတ်မိုးမြင့်ရဲ့မိခင်ဖြစ်သူဟာအော်တိုဘတ်6ရက်ညနေပိုင်းမှာရန်ကုန်ကနေလေကြောင်းခီးနဲ့သူဝနဘူမိလေဆိပ်ကိုရောက်ရှိပြီးနောက်ရက်မှာသမီးဖြစ်သူရဲ့ဇာပနာအခမ်းအနားကိုတက်ရောက်ဖို့စီစဉ်ထားတယ်လို့ထိုင်းသတင်းမှာဖော်ပြပါတယ်။ဇာပနာအခမ်းအနားကိုအော်တိုဘတ4ရက်ကနေ7ရက်ထိကျင်းပနေပြီး7ရက်နေ့မှာတော့မိသင်းညို့ဖို့စီစဉ်ထားပါတယ်။မမိုးမြင့်ကမိသားစုအတွင်းအဓိကဝင်ငွေရှားနေသူဖြစ်လို့ကျန်းရဲသူမိသားစုကိုလည်းထိုင်းအလုပ်ရှင်ဘက်ကဆက်လက်ပံ့ပိုးကူညီမယ်လို့ဆိုပါတယ်။ပြစ်ခတ်မှုအတွင်းမမိုးမြင့်အပြင်တရုတ်ခီးသွားသူလည်းတည်ဆုံးခဲ့ရပြီးဒီအတွက်ထိုင်းဝင်ကြီးချုပ်ကထောက်မှန်တောင်းပန်ကြောင်းတရားဝင်ပြောကြားခဲ့တယ်လို့တည်ဆုံးသူတွေရဲ့ဇာပနာအတွက်ဘီရင်တော်ဝင်နန်းတော်ကတာဝန်ယူထားတာလည်းဖြစ်ပါတယ်ခင်ဗျာ
။နျူကလ িয়ার လက်နက်စမ်းသပ်မှုအလုံးစုံကြားမြင့်ရေးနိုင်ငံတကာသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးထားတာကိုပြန်ရုပ်သိမ်းသင့်မသိရုရှားလွှတ်တော်အမတ်တွေကပြန်လည်သုံးသပ်မယ်လို့ရုရှားလွှတ်တော်ဥက္ကဋ္ဌဗျက်ချစ်လက်ဖိုလိုတင်ကတောက်ကြနေတော့ကပြောဆိုလိုက်ပါတယ်ဒီနိုင်ငံကသဘောတူစာချုပ်ကိုအမေရိကန်ပြည်ထောင်စုကဘယ်တော့မှလက်မှတ်ရေးထိုးခဲ့တာမရှိသလိုရုရှားအနေနဲ့လည်းပြန်လည်ရုပ်သိမ်းဖို့စဉ်းစားနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကသတိပေးပြောဆိုခဲ့ပြီးတော့မကြာခင်မှာပဲလွှတ်တော်ဥက္ကဋ္ဌရဲ့အခုထုတ်ပြန်ချက်လည်းထွက်လာတာပါအမျိုးသားကြိုးစည်းပွားနဲ့အညီဆောင်ရွက်ဖို့အတွက်အခုလိုစဉ်းစားလာရတာဖြစ်ပြီးဒီစာချုပ်ကိုအခုအချိန်ထိလက်မှတ်မထိုးသေးတဲ့အမေရိကန်ပြည်ထောင်စုရဲ့လုပ်ရက်အတိုင်းတူညီတဲ့တုံ့ပြန်ဆောင်ရွက်မှုလည်းဖြစ်ပါလိမ့်မယ်လို့ရုရှားလွှတ်တော်ဥက္ကဋ္ဌဖိုလိုတင်ကပြောပါတယ် ကမ္ဘာတစ်ဝန်းနျူကလ িয়ার လက်နက်ဖောက်ခွဲစမ်းသပ်မှုဘယ်လိုလုပ်ရမျိုးကိုမဆိုချမြင်တဲ့1996ခုနှစ်နိုင်ငံတကာသဘောတူစာချုပ်ကိုနိုင်ငံပေါင်း189နိုင်ငံကလက်မှတ်ရေးထိုးထားတာပါ။ဒါပေမဲ့လက်မှတ်မထိုးထားတဲ့နိုင်ငံ၈နိုင်ငံရှိနေပြီးတော့ဒီအထက်မှာအမေရိကန်ပြည်ထောင်စုလည်းပါပါတယ်လမ်းမရေးထိုးထားတဲ့ဘယ်နိုင်ငံပဲဖြစ်ဖြစ်အခုလိုပြန်လဲရုပ်သိမ်းမယ်ဆိုတာကစိုးရင်စရာကောင်းတယ်လို့အင်မတန်စိတ်မကောင်းစရာလည်းဖြစ်ပါတယ်လို့နျူကလ িয়ার လက်နက်စမ်းသပ်မှုကြားမြေနိုင်ငံတကာသဘောတူစာချုပ်ရဲ့အမှုဆောင်အရာရှိ Robert Floyd ကကြေညာချက်ထုတ်ပြန်ပြောပါတယ်ရုရှားဟာယူကရိန်းကိုစီးရဲအရာကူညီထောက်ပံ့မှုတွေဆက်ပေးနေတဲ့နိုင်ငံတကာအနောက်နိုင်ငံတွေကိုဟန့်တားတဲ့အနေနဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေပြန်လဲစတင်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေကလည်းကြဲကြဲပြန့်ပြန့်ရှိနေတာပါဒီလိုအချိန်မှာပဲအခုသဘောတူညီချက်ကနေပြန်ရုပ်သိမ်းဖို့စဉ်းစားနေတဲ့အကြောင်းလည်းပြောဆိုလာတာဖြစ်ပါတယ်ရှင်
ရုရှားတိုက်ခိုက်မှုကြောင့်ယူကရိန်းအရှေ့မြောက်ပိုင်းမှာအနည်းဆုံးလူ52ဦးသေဆုံးခဲ့ရတဲ့ဖြစ်တဲ့နဲ့ပတ်သက်ပြီးကုလသမဂ္ဂကစုံစမ်းစစ်ဆေးမှုတွေစတင်လိုက်ပါတယ်။ယူကရိန်းကကုလသမဂ္ဂလူခွင့်ရေးစောင့်ကြည့်ရေးမစ်ရှင်အကြီးအကဲပါဝင်လူခွင့်ရေးစောင့်ကြည့်သူ10ဦးဟာဂျာသပရင်းနေ့ကစတင်ထွက်ခွာသွားပြီးတိုက်ခိုက်မှုဖြစ်ခဲ့တဲ့ခါခီဖ်ဒေသကဟာရိုဇာဆိုတဲ့ရွာငယ်လေးကိုစနေနေ့မှာရောက်ပါမယ်။စစ်ရာဇဝတ်မှုဖြစ်နိုင်တဲ့အထောက်အထားတွေကိုဒီအဖွဲ့ကစုဆောင်းပါပါ။တိုက်ခိုက်မှုဖြစ်ခဲ့တဲ့ဒေသမှာစစ်ရေးပြစ်မှတ်တွေရှိမရှိမသိကြောင်းကုလသမဂ္ဂကဆိုပါတယ်။ဒေသခံအနာမိုင်တွေရဲ့အဆိုအရရွာကော်ဖီဆိုင်ဆိုင်မှာအောက်မွေဘက်ခန္ဓာတစ်ခုအတွက်စုရင်းရောက်ရှိနေတဲ့လူ52ဦးဟာရုရှားဒုံးကျည်လို့ယူဆတဲ့တိုက်ခိုက်မှုကြောင့်သေဆုံးခဲ့ရတယ်လို့ကုလသမဂ္ဂပြောပါတယ်။အခုလောလောဆယ်ထိသေဆုံးသူတွေထဲမှာ35ဦးရဲ့အမည်တွေကိုဖော်ထုတ်ထားနိုင်ပါတယ်။သေဆုံးသူတွေမှာဖခင်ဖြစ်သူရဲ့အသုဘခန္ဓာကိုပြန်လာတဲ့ယူကရိန်းစစ်သား2ဦးလည်းပါဝင်ပါတယ်။ယူကရိန်းစစ်ပွဲမှာအရက်သား1000နီးပါးသေဆုံးပြီးတောင်းနဲ့ချီဒဏ်ရရှိနေတာပါ။ပြီးခဲ့တဲ့6လအတွင်းမှာလည်းအရက်သား1000ကျော်သေဆုံးခဲ့ရပြီး4000နီးပါးဒဏ်ရရှိထားပါတယ်။
Amazon ကုမ္ပဏီဟာသူပြင်ဆင်နေတဲ့အင်တာနက်ဝန်ဆောင်မှုလုပ်ငန်းအတွက်ပထမဆုံးစမ်းသပ်ကြိုးတူနှစ်ဆင့်ကိုကမ္ဘာ့ဘက်လမ်းကြောင်းတွေကိုတောက်ကြနေတုန်းကလွှတ်တင်လိုက်ပါတယ်။အာကာသယာဉ်တွေထုတ်လုပ်တဲ့ United Launch Alliance ကုမ္ပဏီရဲ့ Atlas ဒုံးပျံယာဉ်ကိုအခုစမ်းသပ်ကြိုးတူတွေနဲ့အတူ Florida ပြည်နယ် Cape Canaveral အငူကနေလွှတ်တင်လိုက်တာပါ။ဒီလိုလွှတ်တင်လိုက်တာဟာကမ္ဘာ့ဘက်လမ်းကြောင်းတွေကိုကြိုးတူ3236ခုအထိလွှတ်တင်ပြီးကမ္ဘာလုံးဆိုင်ရာအင်တာနက် broadband ဝန်ဆောင်မှုရရှိရေးပုံမှန်တိုးတက်ကောင်းမွန်လာဖို့ဆိုတဲ့ Amazon ရဲ့ရည်မှန်းချက်အစပြုလှုပ်ဆောင်မှုပဲဖြစ်ပါတယ်။ကိုပိုင်ဒုံးပျံကုမ္ပဏီထောင်ထားတဲ့ Amazon ကုမ္ပဏီတည်ထောင်သူ Jeff Bezos နဲ့ Amazon ကုမ္ပဏီရဲ့အခုလိုကြိုးပမ်းမှုမတိုင်ခင်မှာအလားတူကြိုးပမ်းမှုမျိုးကိုလက်ဦးရယူခဲ့တဲ့သူကတော့ billionaire တထေးကြီး Elon Musk ရဲ့ SpaceX ကုမ္ပဏီဖြစ်ပါတယ်။ကုမ္ပဏီပိုင် Falcon ဒုံးပျံတွေကိုသုံးပြီးတော့ Starlink လို့လူသိများတဲ့ Internet Satellite ဂျိုရု 9000 ကျော်ကို SpaceX ကုမ္ပဏီကလွှတ်တင်ထားပြီးသားပါ။ဒါကြောင့် SpaceX ရဲ့ Internet Broadband ကွန်ရက်နဲ့အပြိုင် Internet ဝန်ဆောင်မှုတွေပေးနိုင်ဖို့ပြင်ဆင်တဲ့အနေနဲ့ Amazon ကုမ္ပဏီကတောက်ချနေတော့အခုလိုဂျိုရုကိုလွှတ်တင်လိုက်တာပါ။ Amazon ရဲ့ Internet ဝန်ဆောင်မှုတွေကိုတော့ဒီနေ့ကုန်မှစတင်ပေးသွားနိုင်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။ SpaceX ကတော့သူ့ရဲ့ပထမဆုံးစမ်းသပ် Satellite ဂျိုရုတွေကို2018ခုနှစ်မှာလွှတ်တင်ခဲ့တာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုငင်းချိုင်းအေးနဲ့အချူတင်ပြပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းဆောင်ပါတွေကိုတင်ပြပေးသွားပါမယ်အာနာသိမ့်မှုနောက်ပိုင်းမှာဖန်စီတက်ဖြတ်ခံရတဲ့သူတွေရဲ့အရေးအတွက်နဲ့ပတ်သက်ပြီးတော့ AABB ထုတ်ပြန်ချက်ကိုအရင်ဆုံးတင်ပြပေးပါမယ်2021ဖေဖော်ဝါရီစစ်တပ်အာနာသိမ့်ကြီးကစပြီးတော့အခုအချိန်အထိဒီစစ်ကောင်စီကရောစစ်ကောင်စီနဲ့ဆက်နွယ်နေသူတွေရဲ့ဖမ်းဆီးတပ်ဖြတ်တာခံရလို့တေဆုံးရတဲ့အရက်သားဟာအခုအောက်တိုဘာလအထိဆိုရင်အယောက်4000ကျော်ရှိနေပြီလို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ပါတယ်။အခုလိုဖမ်းဆီးတပ်ဖြတ်မှုတွေရပ်တန့်သွားစေဖို့အတွက်နိုင်ငံတကာကစစ်ကောင်စီကိုပို့ပြီးတော့ပြင်းထန်တဲ့ဖိအားတွေပေးကြဖို့လည်းတောင်းဆိုလိုက်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုညာဝင်းအောင်ကတင်ပြပေးပါမယ်ရှင်
။အခုထုတ်ပြန်လိုက်တဲ့စာရင်းမှာနိုင်ငံတော်ဟွမ်းလက်နက်ကိုင်ပဋိပက္ခတွေနဲ့တိုက်ပွဲတွေကြောင့်တေဆုံးရတဲ့အရသာစင်းရင်မပါဝင်သေးဘူးလို့နိုင်ငံရေးအကြီးအကဲများကကူညီစောင့်ရှောက်ရေးအသင်း AAPP ကပြောပါတယ်ဒီစင်းရင်ဟာအကြောင်းမျိုးမျိုးနဲ့ဖမ်းဆီးခံရပြီးအကျဉ်းထောင်တွေထဲမှာနဲ့စစ်ကြောရေးမှတေဆုံးခဲ့ရသူတွေဆရာနာတင်ထားတာကိုအာနာဖီဆန်ကြီးမှဖြိုခွင်းခံရလို့အသက်တေဆုံးခဲ့ရသူတွေနဲ့ PDF နဲ့ဆက်နွယ်ထောက်ပံ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အသက်ခံရသူတွေစာရာတွေကိုရနိုင်သမျှကောက်ယူထားတဲ့စည်ရင်းတွေသာဖြစ်တယ်လို့ AABB တာဝန်ရှိသူတူက VOA ကိုပြောပါတယ
်အခုအားတော့ဗျာဘဲခင်းနဲ့မှမတူတဲ့ဒီရက်ဆက်ကြမ်းကြုတ်မှုတွေကိုကြုံနေရတော့တကယ်ကိုရက်ရက်ဆက်ဆက်ကန်းကုံအောင်ရက်ဆက်ရုပ်မာပြီးတော့ဒီအပြစ်မဲ့ပြည်သူတွေကိုမတရားတပ်ဖြတ်နေတာဒါနိုင်ငံလုံးအသိတကဘာလုံးအသိပဲဖြစ်တယ်လေနော်ဒါကအင်မတန်ဆိုးရွားတဲ့အခြေအနေဖြစ်ပါတယ်ဒီလိုမျိုးလောက်ရက်တွေကိုကျူးလွန်နေတဲ့သူတွေကဘယ်တော့မှဒီဟာအပြစ်ပေးအရေးယူခံရခြင်းအနေနဲ့ကျင်းလို့ခွင့်ရမှာမဟုတ်ပါဘူးပေါ့နော် ကျွန်တော်ဒေဂျာပေါက်ဒီလိုရတဲ့ချိန်မှာသူတို့ထိုက်တန်တဲ့အပြည့်ပြည့်ရေးမှုဒေဂျာပေါက်ခံရမှာဖြစ်တယ်ကျွန်တော်တို့ကြဆုံးသွားတဲ့ကျွန်တော်တို့ပြည်သူတွေကျွန်တော်ရဲဘော်တွေအတွက်တရားမျှတမှုကိုလည်းဒေဂျာပေါက်ပြန်လည်ရှာဖွေရမှာဖြစ်ပါတယ်
AABB စီးရင်အရ2021ဖေဖော်ဝါရီ1ရက်နေ့ကနေ2023အောက်တိုဘာ5ရက်နေ့အထိဒီကာလအတွင်းတည်ဆုံးခဲ့ရတဲ့ပြည်သူစုစုပေါင်းဟာ4142ဦးရှိနေပြီးနာမည်စုံစမ်းအတည်ပြုဖို့လိုအပ်နေသူတွေနဲ့အမည်မသိဘဲတပ်ဖြတ်ခံရသူကလည်းအယောက်900နီးပါးရှိနေသေးတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီစီးရင်ဟာ AABB ကလက်လှမ်းမိသမျှကောက်ယူရရှိထားတာဖြစ်ပြီးလက်လှမ်းမမိတာတွေလည်းရှိနေတာမို့တကယ်တမ်းတည်ဆုံးရသူဟာဓာတ်ထက်မကများနိုင်တယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာ25ရက်နေ့ကလည်းမြင်းညံမြို့နယ်အတွင်းနဘူးအံရွာမှာ CDM လုထားတဲ့သားနဲ့အဖေဖြစ်သူကိုဖမ်းဆီးခေါ်ဆောင်သွားပြီးအသက်ပြတ်ခံလိုက်ရတယ်လို့ဒီဖြစ်စဉ်ကိုကိုယ်တိုင်ကြုံရသူတူက VOA ကိုပြောပါတယ်။သားဖြစ်သူဟာစေမြောင်းဌာနကဝန်ထမ်းတူဦးဖြစ်ပြီးအာနာသိမိနောက်မှာအကြမ်းမဖက်အာနာဖီဆန်နဲ့ CDM လုရှောင်းမှုမှာပါဝင်ခဲ့သူဖြစ်ပါတယ်။သူတို့မိသားစုဟာအေးအေးဆေးဆေးနေထိုင်ပြီးမုတ်ဖက်လုပ်ငန်းလုပ်ကန်စားတောက်နေသူတွေဖြစ်တယ်လို့ပြောပါတယ်
။ဒီသားတွေကတော့ဖီရန်လုပ်တာတော့ဟုတ်တယ်။ဒီမှာအဲ့နေရာမှာဆရောက်တဲ့နေနားဖမ်းပါတယ်။ဒီကတော့သူကတခြားဦးမြန်မာလေးကြီးအဲ့လိုကြွားနေလိုက်အဲ့လိုကြွားနေလာတယ်လို့ပြောတာ။အဲ့နေရာပြန်လာတယ်ညတော့သူဖမ်းတော့ဟုတ်တယ်စစ်ကောင်စီကဖမ်းတော့အဲ့ဒီဒီဒီနောက်နေ့ရဲလေလုပ်ပြီးတော့တခြားအိုင်ကန်နဲ့မိသားစုတွေလည်းကြောက်ပြီးမနေရတော့လို့ဒီလိုတခြားထွက်ပြေးကုန်တာ။ဒီလိုမိသားစုတွေကဒီနေ့မှလည်းရန်ကြီးကျန်တာအလိုလိုမရှိပါဘူး။တောက်သားတွေကလည်းမရှိကြဘူး။ပြီးပါတယ်ကလေးတွေက။အဲငါတွေဟိုအကုန်လုံးကတော့အဲ့နာတွေကတော့ဘယ်လိုမှအမှားကံမရှိပါဘူး။ဟိုကောင်းတဲ့လူတွေကြံတာ၊ဆိုးတဲ့လူတွေကြံတာဒီလိုမှမတင်မတင်လို့ဝင်ပြီးတော့ဝင်စီးရဲဆိုရင်အဲဒုံတော့ပြီးတဲ့စီးတဲ့ဥစ္စာတော့ပါကြတာပါ။အဲ့လိုမျိုးတွေကတော့ဝင်ယူသွားတာများတာလေ။တို့ရင်ရတာပေါ့ဗျာ။အဲ့တော့မိဆုံတို့ကအဲ့လိုမျိုးဝင်နေမဟုတ်လည်းပြီးရဲနဲ့ဆက်သွယ်ရှိရထောက်ပံ့လုပ်တဲ့ကောင်များဆိုပြီးတော့အဲ့ဒီဆိုးဆိုးချက်နဲ့ပဲတို့ကအရမရိုက်နေတာပြအလိုလိုလုပ်ကြတာ
ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုရောမန္တလေးတိုင်းဒေသကြီးနေလုံတောင်ဝန်ရှိသူတွေကိုပါအကြင်ကြင်ဆက်သွယ်မေးမြန်းဖို့စူးစမ်းပေမဲ့ဖုံးပြန်လည်ဖြေကြားခြင်းမရှိပါဘူးပြီးခဲ့တဲ့အော်တိုဘာလ4ရက်နေ့ကပြုလုပ်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG လူအခွင့်အရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာလည်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တည်ဆုံးခဲ့ရသူတွေထဲမှာအသက်18နှစ်အောက်ကလေးတွေ900နီးပါးလောက်ပါနေတာဖြစ်ပြီးစစ်ကောင်စီရဲ့ဒီလိုပြစ်ခတ်တပ်ပြမှုတွေဟာစစ်ရာဇဝတ်မှုမြောက်တယ်လို့ NUG လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကပြောဆိုထားပါတယ်။အယက်သားတပ်ဖြတ်ခံရမှုတနေ့တခြားတိုးလာတဲ့အပေါ်နိုင်ငံတကာဘက်ကနေစစ်ကောင်စီကိုအခုတည်းပုံမပြင်းထန်တဲ့ဖိအားတွေဒီထက်ပိုထိရောက်တဲ့အရေးယူတန်ခတ်မှုတွေလုပ်ကြဖို့နိုင်ငံရေးအကျဉ်းသားတွေဘက်ကမျှော်လင့်နေတယ်လို့ AABB တာဝန်ရှိသူကပြောပါတယ်။
ကျွန်တော်ပြည်သူတွေကနေတူကဖန်ဆီးခံနေရတယ်နေတူကနှိမ့်ပတ်နှိမ့်ဆက်ခံနေရတယ်နေတူကတက်ဖြတ်ခံနေရတယ်ဟိုဒီကိစ္စတွေရပ်တန့်ဖို့အတွက်နိုင်ငံတကာအနေနဲ့တိထက်ပို့ပြီးတော့ထိရောက်တဲ့ဒီစေအုပ်စုပေါ်မှာထိရောက်တဲ့အပြစ်ပေးအရေးယူမှုတွေဆက်ပြီးတော့လုပ်ဖို့အတွက်အင်မတန်အရေးကြီးပါတယ်ဗောနော်ဒီကိစ္စတွေရပ်တန့်ဖို့ဆိုတာကကျွန်တော်လူဦးတော်လိုင်းအောင်မြင်မှာခင်ဗျဒီအချမ်းဖက်စေအုပ်စုမရှိမှဖြစ်မှာဗောနော်ဒါကြောင့်ဒီအချမ်းဖက်စေအုပ်စုမရှိလို့ဆေးရနာရှင်စနစ်အမြင့်ပြတ်ဖို့အတွက်ကိုနိုင်ငံတကာအနေနဲ့တိထက်ပို့တဲ့ပြင်းထန်တဲ့ပြည်အပမှုတွေဆက်ပြီးတော့ဟိုလှုပ်ဆောင်ပေးဖို့အတွက်ပဲကျွန်တော်အနေနဲ့တိုက်တွန်းလိုပါတယ်
။အာဏာသိမ်းမှုကိုစန့်ကျင်လို့ဖမ်းဆီးခံရသူတွေဟာအခုဆိုရင်အယောက်2000ခွဲကျော်နေပြီဖြစ်ပြီးဒီထဲကအယောက် 8000 နီးပါးဟာထောင်ဒဏ်ချမှတ်ခြင်းခံရတဲ့အပြင်ကျန်သူတွေဟာလည်းကြီးလေးတဲ့ပုံမှတ်တွေတက်ပြီးတရားစွဲဆိုမှုနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။အဲ့ဒီထဲမှာသေဒဏ်အချမှတ်ခံရသူစုစုပေါင်းအယောက် 200 နီးပါးရှိနေတယ်လို့ AABB ရဲ့စာရင်းမှာဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့ဒီကနေ့အချိန်ထိဖမ်းဆီးခဲ့သူစည်ရင်းကိုတရားဝင်ထုတ်ပြန်တာမရှိသေးတဲ့အပြင်အခုလို AABB ကထုတ်ပြန်တဲ့စည်ရင်းတွေဟာခြေကားထားတဲ့စည်ရင်းတွေသာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းတပ်ဖြတ်ခံရတဲ့တက်ကြွလှုပ်ရှားသူနဲ့အရက်သားဦးရေဟာ4100ကျော်သွားပြီလို့နိုင်ငံချင်းသားများကူညီစောင့်ရှောက်ရေးအသင်း AABB ကထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်ကိုကိုညောင်ဝင်းအောင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ် View American တန်ရဲ့စနေနေ့မနက်ခင်းရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကျမတို့ရဲ့အစီအစဉ်တွေကိုတော့မနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် View ကထုတ်လွှင့်တဲ့အခုလိုသတင်းဆောင်ပါတွေအပတ်စဉ်ကဏ္ဍတွေကို View ရဲ့ Facebook စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ YouTube နဲ့ Facebook လူမှုကွန်ရက်စာမျက်နှာတွေမှာလည်းနှာစင်ဖတ်ရှုကြည့်ရှုလို့ရပါတယ်ရှင်။အခုဆက်ပြီးတော့ဒီ BIMSTEC ဒေသရင်းထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီအကြီးအကဲကိုဖိတ်ကြားတာနဲ့ပတ်သက်ပြီးသုံးသပ်ချက်ကိုတင်ပြပေးပါမယ်။ အိန္ဒိယနိုင်ငံအဓိကဦးဆောင်ပြီးတော့တောင်အာရှနိုင်ငံအများစုပါတဲ့ BIMSTEP ထိပ်သီးအဖွဲ့ရဲ့ဒီထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်မြန်မာစစ်ကောင်းဆောင်ကိုဖိတ်ကြားလိုက်တာကဒေသတွင်းထူးခြားမှုကိုပြသတာဖြစ်တယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်။ထိုင်းနိုင်ငံမှာနိုဝင်ဘာလကုန်မှာကျင်းပဖို့ရှိနေတဲ့ဘင်္ဂလားပင်လယ်အော်နိုင်ငံများကဏ္ဍပေါင်းစုံဤပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ BIMSTEC ရဲ့ထိပ်သီးဆွေးနွေးပွဲကိုမြန်မာအာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဖိတ်ကြားထားတဲ့အကြောင်းထိုင်းဆိုရ PBS သတင်းစင်မှာဒီအဖက်ထဲမှာပဲဖော်ပြခဲ့တာပါ။ဒီလိုဖိတ်ကြားတဲ့အတွက်ဘယ်လိုတက်ရောက်မှုတွေဖြစ်လာစေနိုင်မလဲ။ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့လွန်ခဲ့တဲ့26နှစ်1998ခုနှစ်မှာစဖွဲ့ခဲ့တဲ့ဘင်္ဂလားဒေ့ရှ်အိန္ဒိယသီရိလင်္ကာထိုင်းလေးနိုင်ငံအစီအစလုံး BIST ရဲ့ EC စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့လို့အဓိပ္ပာယ်ထွက်ခဲ့တဲ့ဒီအဖွဲ့ကိုနောက်6လအကြာ1998ခုနှစ်ကမှမြန်မာပါဝင်လာပြီး BIMST EC လို့ဖြစ်ကနောက်2004ခုနှစ်မှာတော့ဂျန်နဲ့နီပေါနဲ့ဘူတန်တို့ပါဝင်လာတာမို့ခုနှစ်နိုင်ငံအဖွဲ့ကြီးဖြစ်လာတာပါအရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့မြန်မာကလွဲရင်ကျန်၅နိုင်ငံကတောင်အာရှဒေသကဖြစ်ပြီးကုန်းသွဲရင်းနှီးမြှုပ်နှံရေးလမ်းပန်းဆက်သွယ်ရေးစွမ်းအင်ခီးသွာလာရေးနောက်ဤပညာနဲ့ငါးဖန်းကန္တာတွေကိုကနဦးအဓိကရည်ရွယ်ပူးပေါင်းဆောင်ရွက်ဖို့ဖွဲ့ခဲ့တဲ့အဖွဲ့ဖြစ်ပါတယ်။တရုတ်ရဲ့အာရှဒေသအတွင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုထိန်းသိမ်းဖို့ရည်ရွယ်တာလို့လည်းသုံးသပ်သူတွေပြောတဲ့ဒီ BIMSTEC အဖွဲ့ရဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကိုဖိတ်ကြားတာရဲ့ထူးခြားမှုကိုကနေဒါနိုင်ငံ British Columbia တက္ကသိုလ်မှာမဟာဝိဇ္ဇာတန်းတက်နေတဲ့စာရေးဆရာကိုမင်းသေးက
BIMSTEC လို့ဒေတာရင်းအဖွဲ့အစည်းတွေကမြန်မာစစ်တပ်ခေါင်းဆောင်တွေကိုကန့်ကွက်ရှုံချခြံလက်ဆိုတဲ့နည်းကိုမတုံ့ပဲနဲ့စီယုံသိမ်းသွင်းပြီးယင်ပါအောင်လုပ်တဲ့ချင်းကပ်နည်းကိုသုံးတယ်လို့ယူဆနိုင်တယ်ဒီနည်းကဒီမြမအရေးကိုဖြည့်ရှင်းတဲ့နေရာမှာအလုပ်ဖြစ်တယ်လို့ဒေတာရင်းနိုင်ငံတွေကယူဆတယ်လို့ပြောနိုင်တယ်
။ဒါအပြင်မြမဘက်ကထူးခြားပုံကိုလည်းစကိုင်းဖိုရမ်ပြောခွင့်ရစာရေးဆရာကိုစိုးဝင်းဆွေက
အကြံဖတ်စစ်တဲ့အနေနဲ့ကတော့နိုင်ငံသားရေးမူဝါဒမှာဒီအနီးနားကလူတွေကိုပို့ပြီးတော့အဆင်ပြေအောင်ဆက်ဆံတဲ့ policy ရှိတယ်ဗျ။အထူးသဖြင့်တော့ကျွန်တော်တို့ဒီထိုင်းတို့အိန္ဒိယတို့တရုတ်တို့နော်အိန္ဒိယနိုင်ငံအနေနဲ့ပတ်သက်လို့သူအနေနဲ့ဆက်ဆံရေးကောင်းနေတိဆောက်တဲ့ပုံစံမျိုးတော့တွေ့ရတယ်ပေါ့ဗျာ
။နောက်မြန်မာရဲ့ပထဝီအနေထားအရေးပါပုံကိုလည်းမြန်မာနိုင်ငံရဲ့သူတေသည်တက်မတော်ရာရှိဟောင်းဒေါက်တာအောင်မျိုးက
ဒီဘင်္ဂလားပင်လယ်အော်ရပ်ဝန်းကနိုင်ငံတွေကြီးနောက်မှအဓိကအင်အားကြီးကတော့အိန္ဒိယပေါ့ဗျာ။ထိုင်းကလည်းစီးပွားရေးအင်အားကြီးတယောက်ဖြစ်နေတယ်လို့မြန်မာအနေနဲ့ကြတော့လေဒီဘင်္ဂလားပင်လယ်အော်တဝိုက်အဖွဲ့အစည်းထဲမှာကဲဝရမ်ပိုင်1,300လောက်ရှိတဲ့မြန်မာမပါလို့ရှိရင်ဒီအဖွဲ့ကြီးကအတိတ်ပဲမရှိမပြည့်စုံဖြစ်သွား
ဒီမြန်မာရဲ့ထူးခြားမှုအပေါ်ပြည်သူရေးရာမူဝါဒဘာသာမဟာဝိဇ္ဇာတန်းတက်နေတဲ့ကိုမင်းသေးက
ဘင်းစတက်ကိုကြည့်ရင်သူအတိတ်ကရေချက်ကပ်စီးပွားရေးနဲ့သက်ဆိုင်တဲ့ဒီဒေတာရင်းပေါင်းစည်းကူးလူမှုတွေကိုလှုပ်ဖို့ရည်ရွယ်ပြီးဖွဲ့ထားတဲ့အဖွဲ့ကြီးအဲ့တော့မြန်မာကအရှေ့တောင်အာရှနဲ့ဒီတောင်အာရှနိုင်ငံတွေကြားမှာပထဝီအနေထားရှိတော့ကြတော့ကုံသွယ်ရေးအရာဖြတ်ကူးနိုင်တဲ့လမ်းကြောင်းဖြစ်လို့ဒီ BIMSTEC မှာအရေးပါတဲ့နိုင်ငံတကာနိုင်ငံဖြစ်တယ်
ဒါအပြင်ဒေါက်တာအောင်မျိုးကလည်းမြန်မာပေါ်အာဆီယံလိုတခြားဒေသတွေအဖွဲ့နဲ့မတူဘဲအခုလိုဖိတ်ကြားတာကို
ကျွန်တော်ကစီမံကိန်းနဲ့စီးပွားရေးဝန်ကြီးဌာနမှာဒီလုပ်ခဲ့ရတဲ့အခါကျတော့ BIMSTEC မှာပါတဲ့အစည်းအဝေးတွေနဲ့ခဏခဏ exposure ပေါ့ကျွန်တော်ရှိပါတယ် BIMSTEC မှာပါတဲ့နိုင်ငံတွေပေါ်ကမြန်မာပေါ်မှာမိတ်ဆွေရင်းချဆက်ဆံရေးရှိတယ်နောက်ပြီးတော့အခြားခြားသောနိုင်ငံများကကျွန်တော်တို့ဝင်ရောက်ဆွဲဖက်တာမျိုးမရှိဘူးအဓိကတော့အိန္ဒိယနိုင်ငံကြီးကမြန်မာအပေါ်မှာဘလို့သဘောထားတယ်ဆိုတာကိုဒါသိနိုင်ပါတယ
်ဒီနေရာမှာ BIMSTEC အဖွဲ့ရဲ့အဓိကထားမှုကိုလည်းဒေါက်တာအောင်မျိုးကအခုလိုဆက်သုံးသပ်ပြပါတယ
်အိန္ဒိယနဲ့ဒီထိုင်းအပါဝင်ပေါ့နော် BIMSTEC ဒီတခြားနိုင်ငံတွေကသူကဝါဒရေးတဲ့လက်တွေ့အလုပ်ဖြစ်ရေးကိုအဓိကထားတယ်လို့ဆိုရပါလိမ့်မယ်ဝင်ကြီးချုပ်ကျွန်တော်မိုဒီရဲ့သဘောထားကိုကြည့်မယ်ဆိုလို့ရှိရင်ရုရှားနဲ့ဆက်ဆံရေးကတစ်ဖက်ကလည်းဒီအင်္ဂလိပ်အမေရိကန်တို့နဲ့ဆက်ဆံရေးမှာမဆိုးသွားအောင်ထိန်းနိုင်တယ်တစ်ဖက်ကလည်းနေဆက်ပြဿနာဖြစ်တဲ့တရုတ်ကိုထိန်းထားတာ
ဒါပေမဲ့ BIMSTEC အဖွဲ့ရဲ့အခုလောက်ရကြောင်ရေရှည်အကျိုးဆက်ကိုတော့စာရေးဆရာကိုစိုးဝင်းဆွေက
တော့အိန္ဒိယတို့ထိုင်းတို့ဒေတာရင်းနိုင်ငံတွေအနေနဲ့အချမ်းဖက်စစ်တပ်တစ်ခုတည်းကို reliable institution အနေနဲ့ UDP ဆက်ဆံနေတာကတော့မူဝါဒရေးရာရမှားယွန်းတယ်လို့ကျွန်တော်ထင်တယ်။တော့ရေးရှည်တည်တံ့ခိုင်မြဲတဲ့ဆက်ဆံရေးဖြစ်ဖို့ဆိုရင်မြန်မာပြည်သူလူထုကလိုလားတောင်းတထောက်ခံတဲ့ institution ကိုတန်တမာရေးရာဆက်ဆံတာကတော့ရေးရှည်မှာလည်းအကျိုးဖြစ်ထွန်းနိုင်မယ်
။နောက်တစ်ခုကကျွန်တော်တို့ဒီစကိုင်းတိုင်းအနေနဲ့အိန္ဒိယနဲ့နယ်နိမိတ်ထိစပ်နေတဲ့နေရာတွေရှိတယ်ပေါ့။ ဒီတမူးမိုလေးတို့လိုမျိုးပေါ့နော်ဒီနေသက်ဖြတ်ကျော်ကုံတွယ်ကြီးလမ်းကြောင်းတွေလည်းအများကြီးရှိတယ်ဆိုတဲ့အခါကျတော့စကိုင်းတိုင်းကိုအဓိကတော့စီးပွားဘက်ကုံတွယ်လုပ်ငန်းတွေကိစ္စဆောင်ရွက်တဲ့နေရာမှာဒီဒေသခံပြည်သူတွေနဲ့တော့စကိုင်းတိုင်းမှာရှိတဲ့အင်အားစုတွေကဘယ်လိုတွေးခေါ်မျှော်မြင်နေကြသလဲထဲ့တွက်ပြီးမှလို့လှုပ်ဆောင်တင်တယ်အဲ့အဲ့လိုမျိုးပဲသူတို့ရဲ့သဘောထားတွေကိုမျက်ွယ်ပြုဆက်ဆံနေမယ်ဆိုရင်တော့အနာဂတ်မှာလည်းဒီနေသက်ဖြတ်ကျော်ကုံတွေကြီးကောင်းလာဖို့မရှိဘူ
းတကယ်တော့ဒီ BIMSTEC အဖွဲ့ကအာဆီယံလောက်အရေးမပါပေမဲ့နိုင်ငံတကာမှာဖယ်ချင်းခံထားရပြီးစီးပွားအကျပ်တဲကြုံနေတဲ့စစ်ကောင်စီအတွက်တော့အဝေးကရုရှားပြည်ရင်တရုတ်နဲ့တိတိတသားဆက်ဆံရေးမတိုးတက်ချိန်မှာအနည်းကအားကိုးစရာပါလို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ
ဒါကတော့ BIMSTEC ထိပ်သီးဆွေးနွေးပွဲကိုစစ်ကောင်စီအကြီးအကဲတက်ရောက်ဖို့အတွက်ဖိတ်ကြားထားတာနဲ့ပတ်သက်ပြီးကိုဝင်းမင်းကစူးစီးတင်ပြပေးခဲ့တာပါဒီလိုဖိတ်ကြားထားတယ်ဆိုတဲ့သတင်းထွက်လာအပြီးမှာပဲဒီဖိတ်ကြားမှုကနေပြန်လဲရက်ဆိုင်ညာလိုက်တယ်ဆိုပြီးတော့လည်းသတင်းတွေထွက်ပေါ်လာပါတယ်ဒါနဲ့ပတ်သက်လို့တော့အတည်ပြုချက်မရသေးပါဘူး View American တန်ရဲ့အောက်တိုဘာလ9ရက်စနေနေ့မနက်ခင်းရေဒီယိုအစီအစဉ်လေးကိုထုတ်လွှင့်ပေးနေတာပါရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာဒီမိုကရေစီအနာဂတ်ကိုလိုလားသူတွေအပေါ်စစ်ဆိုရကဖိနှိပ်ရက်စက်ကြမ်းကြုတ်မှုတွေအရှိန်မြင့်လှုပ်ဆောင်လာခဲ့ပါတယ်အမျိုးသားအမျိုးသမီးနဲ့ကလေးသူငယ်ထောင်ပေါင်းများစွာတေဆုံးခဲ့ရတယ်လို့လေကြောင်းတိုက်ခိုက်မှုတွေကြောင့်စာတင်ကျောင်းတွေနဲ့ဖျားကျောင်းဝတ်ပြုရာနေရာတွေလည်းပျက်စီးခဲ့ရပြီးအရတား1.6တန်းကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်မြန်မာနိုင်ငံမှာပုံမဆိုးရွားလာနေတဲ့အခြေအနေကဆိုးရွားလာတဲ့လူခွေအကျက်တဲကိုကိုစားပြုတ်ပြီးဒေတာရင်းတင်ငင်ရေးကိုပုံမချင်းချောက်လာနေကြောင်းအရှိအရှာနဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးမယ်လစ်ဆာဘရောင်းကမကြာသေးမီကလွှတ်တော်ထွက်ဆိုချက်မှာပြောခဲ့ပါတယ်မြန်မာအကျက်တဲကိုဖြည့်ရှင်းနိုင်မှုကမြန်မာစစ်တပ်ကိုနောက်ကျောင်းပြန်လှည့်စေဖို့တွန်းအားပေးရမယ်လို့ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဘရောင်းကပြောပါတယ်
Sanctions are an important tool to promote accountability.
ပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်တာကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ရက်စက်ကြမ်းကြုတ်မှုတွေကျူးလွန်နေတဲ့စစ်အစိုးရပေါ်တာဝန်ခံတာဝန်ယူမှုကိုမြင့်တင်ပြီးမှဖြစ်တယ်လို့သူတို့ရဲ့အကျိုးစီးပွားတွေကိုလည်းကြီးကြီးမားမားထိခိုက်စေမယ့်လက်နက်တစ်ခုဖြစ်ပါတယ်။အာဏာသိမ်းပြီးကတည်းကစစ်တပ်ဦးဆောင်တဲ့နိုင်ငံတော်အုပ်ချုပ်ရေးကောင်စီခေါင်းဆောင်မြောက်များစွာကိုပိတ်ဆို့အရေးယူမှုတွေချမှတ်ထားပါတယ်။စစ်အစိုးရရဲ့ဖိနှိပ်မှုတွေကိုထောက်ပံ့ပေးတဲ့အဓိကဝင်ငွေလမ်းကြောင်းတွေပေါ်အားစိုက်ပြင့်မှတ်ထားပြီးပြင်းပြင်းထန်ထန်အရေးယူနေပါတယ်။
နိုင်ငံပိုင်ပန်တွေကိုအရေးယူတာကစစ်ဆိုးရရဲ့နိုင်ငံချားငွေသုံးစွဲနိုင်ငံကိုပြင်းပြထန်ထန်ကတ်သက်ထားပြီးလက်နက်ဝယ်ယူရမှာအသုံးပြတဲ့လမ်းကြောင်းကိုဖယ်ရှားလိုက်နိုင်တာပဲလို့ဒုတိယလက်ထောက်နိုင်ငံချားရေးဝန်ကြီးဘရောင်းကမှတ်ချက်ပြုပါတယ
် We are fully prepared to intensify actions in these areas
စစ်ဆိုးရကပြည်သူလူထုကိုအကြမ်းဖက်မှုနဲ့ဖိနှိပ်မှုတွေဆက်လုပ်နေမယ်ဆိုရင်ဒီကဏ္ဍတွေမှာပြင်းထန်တဲ့အရေးယူမှုတွေအတွက်အရှိန်မြင့်တင်ဖို့ကျွန်တော်တို့ကောင်းကောင်းပြင်ဆင်ထားပြီးဖြစ်ပါတယ်တိုက်ခိုက်မှုတွေနဲ့အကြမ်းဖက်မှုတွေကိုရက်ကိုရက်ရပါမယ
်။ပိတ်ဆို့အရေးယူမှုတွေထိတ်ဆက်လှုပ်ဆောင်နိုင်မှုအတွက်လည်းအမေရိကန်ဥဆောင်ပြီးဗြိတိန်၊ကနေဒါ၊ဩစတြေးလျနဲ့ဥရောပသမဂ္ဂအပါအဝင်မဟာမိတ်တွေမိတ်ဖက်နိုင်ငံတွေနဲ့ညှိနှိုင်းဆောင်ရွက်နေပါတယ်။စီးပွားရေးဖိအားတွေအပြင်စစ်ဆေးရကိုအထူးကြံစည်ပြီးနိုင်ငံတကာရဲ့ယုံကြည်လက်ခံမှုမရရှိစေဖို့အတွက်လည်းတန်တမာရေးအရအရေးယူဆောင်ရွက်မှုကလည်းအရေးကြီးကြောင်းဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဘရောင်းကပြောပါတယ်
။ President Biden underscored the importance of democracy in Burma.
သမ္မတဘိုင်နန်ကမနစ်ကကမ်ဘောဒီးယားမှာကျင်းပတဲ့အာဆီယံဆက်ဆက်ထိပ်သီးအစည်းအဝေးတွေမှာမြန်မာနိုင်ငံဒီမိုကရေစီအရေးကိုအလေးပေးပြောကြားခဲ့ပါတယ်။ဒုတိယသမ္မတဟဲရစ်စ်ကလည်းအင်ဒိုနီးရှားမှာအလားတူလှုပ်ဆောင်ခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဘလင်ကင်အတိုင်ပင်ခံချားလတ်နဲ့ကျမတို့ရဲ့ခေါင်းဆောင်ပိုင်းအားလုံးကအာဆီယံအဖွဲ့ဥက္ကဋ္ဌလုပ်ခဲ့တဲ့အင်ဒိုနီးရှားနဲ့အတူမြန်မာအရေးအလေးပေးပြီးတန်ကင်းတမန်ကင်းတွေဆက်လက်လှုပ်ဆောင်နေပါတယ်
။မြန်မာအခြေတဲ့ဖြစ်ရှင်းနိုင်ရင်လည်းမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူအခွင့်အရေးကိုလေးစားတဲ့လမ်းကြောင်းစီပြန်သွားနိုင်ရေးဆက်လက်တွန်းအားပေးဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကအလေးနဲ့တန်ဋိဌာန်ချထားပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ
အမေရိကန်စိုးရရဲ့သဘောထားအမြင်အပေါ်ကိုကြည့်ရှုနားဆင်ခဲ့ကြတာဖြစ်ပါတယ်ဒီတင်ပြချက်ဟာအမေရိကန်စိုးရရဲ့သဘောထားတာဖြစ်ပြီးတော့ viewer ရဲ့အားပေါ်မဟုတ်ကြောင်းကိုသိစေအပ်ပါတယ်ရှင်
မတေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတဲ့လွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ် ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင်။
မင်္ဂလာမနက်ခင်းပါရှင်။ View American တန်ရဲ့အောက်တိုဘာလ9ရက်စနေနေ့မနက်ခင်းရေဒီယိုအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။လိုင်းနိုမီတာ24/50/51နဲ့လိုင်းလက်မီတာ190kHz 1905တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါရှင်။အမျိုးသမီးကဏ္ဍတုတ္တဆုံးလင်းအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုတင်ဆက်ပေးမယ့်အထက်ကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ကြည့်ရှုကြရအောင်ပါရှင်။အာနာသိမ့်မှုနောက်ပိုင်းမှာဖန်ဆီးခံခဲ့ရပြီးတော့တနှစ်ကျော်ထောင်ထဲမှာနေခဲ့ရတဲ့ကာလအတွင်းမိသားစုနဲ့တွေ့ဆုံခွင့်မရခဲ့တယ်လို့စိတ်ပိုင်းဆိုင်ရာထိခိုက်အောင်ဖိအားပေးချင်းချောက်တာတွေမကြာခဏကြုံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသူဟောင်းတဦးဖြစ်တဲ့မက်ရွှေကြီးလင်းထင်ကပြောပါတယ်။အချင်းထောင်ကန်းချင်းချင်းကြက်ကြက်ထဲမှာနိုင်ငံရေးအချင်းသူတွေကိုပြုတ်သိမ့်ချပြီးရုပ်ပိုင်းစိတ်ပိုင်းဆိုင်ရာထိခိုက်ဟောင်းပုံစံမျိုးစုံနဲ့ဖိနှိပ်ချင်းချောက်တာတွေရှိနေတယ်လို့မလွတ်မြောက်သေးသူတွေအတွက်အင်ပတန်ကိုမှစိုးရိမ်မိပါတယ်လို့လည်းမက်ရွှေကြီးလင်းထင်ကပြောပါရယ်။အမျိုးသမီးနိုင်ငံရေးအချင်းသူတို့ရဲ့ထောင်တွင်းအတွေ့အကြုံတချို့ကိုတည်ထောင်ပတ်အမျိုးသမီးကဏ္ဍမှာမေးမြန်းတင်ဆက်ထားပါရယ်ရှင်။
There's a path we must choose sometime. Gotta stand up and fight sometime.
Mashri Linton, mingla ba shin, view ko chain pe da. Jesus myai tin ma de.
Okay ma Jesus ba mingla ba shin.
Okay ba. So Mashri Linton ga da ana tai mu nau pai ba fancy chain dei khan cha de amyu thami nangai yi a chin tu de yaw paw no. Di nit the ma be pyan lut la de lo de ti ya ba de. So ro di fancy khan ya de a chain ni paw no. Blu ko wa ဘလို့ပုံစံနဲ့ပါဝင်လှုပ်ရှားပြီးတော့ဘယ်အချိန်မှာဖမ်းခံရတယ်ဘယ်အချိန်မှာပြန်လွတ်တယ်ဆိုတာကိုအရင်ဆုံးအတင်းချုပ်ပြီးတော့ပြောပြပေးပါလားရှင့
်ကျမကဒီ2021ပေါ့နော် February ဒီအစ်အနာသိမှုစတဲ့ကနေပြီးတော့ကျမကလှုပ်ရှားမှုတွေမှာပေါ့နော်တေချာတဲဝင်ပါခဲ့ပြီးတော့ဒါဒီ2022မှာဖမ်းခံရဖမ်းခံရပြီးတော့2023မေလ3ရက်နေ့စုံလိုက်ပြီးနေမှာကျမပြန်လွတ်ခဲ့တာပါရှင့်ဟုတ်အနာသိမှုမတိုင်ခင်ကတော့ကျမကဒီ2014မှာပေါ့နော်လူ့ဘဝဒီမိုကရက်ပါတီရဲ့ပါတီဝင်ဖြစ်ပါဝင်ခဲ့တယ်ပါတီနဲ့ဒီလူလှုပ်ရှားမှုတွေနောက်တစ်ခါဒီနိုင်ငံရေးနဲ့ပတ်သက်တဲ့လေ့လာမှုတွေပေါ့နော်ကျမအစစ်အမပြတ်လှုပ်ဆောင်ခဲ့တယ်နောက်တစ်ခါဒီ2020ခုနှစ်မှာပေါ့နော်အချို့လူရွေးကောက်ပွဲမှာကျမကဗိုလ်ထောင်မြို့နယ်ကိုစားပြုအနေနဲ့ပေါ့နော်ကိုယ်စားလှယ်အနေနဲ့ကျမဝင်ရောက်ရှင်းပြန်ခဲ့ပါတယ်ရှင်ဒါကျမရဲ့နိုင်ငံရေးလှုပ်ရှားမှုပါရှင
်ဆိုတော့2022ခုနှစ်မှာတော့ဖန်ဆီးခံရရတယ်ပေါ့နော်ဆိုတော့ဒီဖန်ဆီးခံရတဲ့ပတ်သက်ပြီးတော့လည်းပြောပြပါဦးထောင်တွင်းမှာဘယ်အချင်းထောင်မှာအဓိကနေခဲ့ရလဲဘယ်လိုပုံမှန်နဲ့ဆွဆွဲခံရပြီးတော့ဘယ်နှစ်ထောင်ချခံခဲ့ရတာလဲ
ကျမကဟိုတရားစွဲတာကတော့905ကာတိနဲ့ပါရှင်905ကာတိနဲ့ကို3နှစ်ဖြစ်တန်ချမှတ်ခံရတယ်နောက်ကကျမအင်းစိတ်မှာ၄လနေခဲ့ရပြီးတော့တာဝရီချင်းထောင်ကို၄လနေပြီးတဲ့အခါမှာရွှေ့ပြောင်းခံရတယ်ပေါ့နော်အဲမှာတာဝရီမှာအာရှင်းလာနေခဲ့ပြီးတော့အကုန်လုံးပေါင်းကျွန်မတနည်းနဲ့နှစ်လကြာပါရှင်းထောင်ထဲမှာ
ဆိုတော့အများအချိန်အများစုကတော့တာယာဘီထောင်ထဲမှာနေခဲ့ရတာပေါ့နော်ဆိုတော့ဒီအချင်းချနေတဲ့အချိန်ကာလအတွင်းမှာရောဥမာနှိပ်စက်ညှဉ်းပန်းခံရတာမျိုးကြုံခဲ့ရတာရှိလားရုပ်ပိုင်းစိတ်ပိုင်းဘယ်လိုအခြေအနေကြုံတွေ့ခဲ့ရတာမျိုးတွေရှိလဲရှင်
းကိုပိုင်းဆိုင်ရာဒီနှိပ်စက်ညှဉ်းပန်းခံရတာမျိုးကျွန်မကကိုယ်ကတော့မကြုံခဲ့ရဘူးဒါပေမဲ့စိတ်ပိုင်းဆိုင်ရာအနေနဲ့ကတော့ထောင်ဆိုတဲ့အတွက်နောက်တစ်ခါကျတော့ဒီတာယာဘီကထောင်ကဟိုရန်တရားလည်းမနိုင်တဲ့တကြောင်မို့လို့နော်ဟိုအမျိုးသမီးအချင်းသူတွေအနေနဲ့ပေါ့နော်နေမှုစားမှုတွေမှာအရန်ကိုခက်ခဲပြီးတော့စိတ်ပိုင်းဆိုင်ရာပေါ့နော်ဒီဟိုထိခိုက်တဲ့ပုံစံမျိုးတွေတော့ကျွန်တော်အများကြီးပဲခံစားကြုံတွေ့ခဲ့ရပါတယ
်ဘယ်လိုအခြေအနေကြုံတွေ့ခဲ့ရလဲရှိတယ်အခက်ခဲတွေဘာတွေကြုံခဲ့ရတာမျိုးရှိလဲရှင
်ဆိုတော့ကျွန်မပြောတဲ့ထောင်ရဲ့ပေါ့နော်ဒီပင်မရှိနေတဲ့ရန်တရားကမနိုင်တဲ့ခါကျတော့ကျမတို့ကိုဖြစ်စည်းပေးတဲ့ဟိုရေချိုးရတော့လကောက်နော်အစားတောက်စားရတော့လကောက်နေရာထိုင်ခင်းရတော့လကောက်ကျမရေးကိုတကယ်ပေါ့နော်ဟိုဆောက်ရှောက်ပေးနိုင်မယ့်အနေအထားမျိုးတော့ကျမတို့ကရရှိခံစား권မျိုးတော့မရခဲ့ဘူးရှင
်ကျတော့မိသားစုတွေရောကိုအချင်းထောင်ထဲမှာရှိနေတဲ့အချိန်မှာပုံမှန်တွေ့ဆုံတာတွေရှိလား
ထောင်ထဲမှာတော့ဗောနော်ထောင်ဝန်ဆောင်အနေနဲ့တွေ့တာကတော့လုံးဝမရှိခဲ့ဘူးဒါကလည်းကျမတို့ထောင်ပိုင်လှတဲ့ခါမှာလှဲ့တဲ့ခါမှာကျမတို့ထဲကနေပြီးတော့အချင်းသူချင်းကတင်ပြတာရှိတယ်ဒါပေမဲ့သူတို့ရဲ့အကြောင်းပဲချက်ကဘာလဲဆိုတော့ဒါဒီကိုဗစ်စတဲ့ရပါနော်ကိုဗစ်ဒီ2019အပြီး2020ရဲ့အစကိုဗစ်စပိတ်တဲ့ကလော့ဒ်ဒေါင်းကာလတည်းကပိတ်လိုက်တဲ့ဒီထောင်ဝင်စာကပေါ့နော်ကျမတို့ကာလဖန်ခံရတဲ့ချိန်အထိကျမတို့ဒီလူကန်နီးပေါ့နော်ဒီ2023လောက်ထိကလုံးဝမရှိခဲ့ဘူးခုချိန်ထိလည်းရှိရလို့မကြားသေးဘူးရှင်ထောင်ဝင်စာလုံးဝဒီနှစ်ထိကိုပိတ်ထားတာပါတွေ့ခွင့်လည်းမရှိပါဘူ
းဟုတ်ကဲ့နေနိုင်ငံရေးအချင်းသူတွေထောင်နေမြန်မာနိုင်ငံအနှံ့ပြအချင်းထောင်နေပါအတွက်များများလည်းရှိပါတယ်အမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့အချင်းထောင်ထဲမှာနေရထိုင်ရတာပို့ပြီးတော့ခက်ခဲတယ်ဆိုတော့ပြောဆိုတာလည်းရှိတယ်ဆိုတော့ကို့အနေနဲ့ရောကို့တယောက်တည်းအနေနဲ့ဒီထောင်ထဲမှာရှိနေတဲ့အချိန်မှာအခက်ခဲဆုံးအချိန်ဆိုတာမျိုးရောအမျိုးသမီးဖြစ်တဲ့အတွက်ကြုံခဲ့ရတာမျိုးရောရှိလားဘလို့အခြေအနေမျိုးများရှိမလဲ
ဟောကျမတူတည်းအနေနဲ့အခက်ခဲဆုံးကတော့ဘာလဲဆိုတော့ကျမတို့အချင်းချင်းလေးတွေမှာပေါ့နော်သူတို့ရဲ့ဒီကျမတို့ကိုဖြည့်ဆည်းပေးနိုင်မှုယွန်းနေမှုတွေမှာအချင်းချင်းကြားမှာပေါ့နော်အချင်းလွဲမှုအမြင်လွဲမှုဒါကလည်းဒါသူတို့ပုံမှန်လုပ်နေကြအတိုင်းပဲဥပမာပေါ့နော်ကျမတို့ဘက်ကနေပြီးတော့ကျမလိုအပ်ချက်ကိုပေါ့နော်ဒီထောင်ပိုင်တို့တခြားတောင်ဝင်ရှိတဲ့သူတွေကိုပြောတဲ့အခါမှာသူကျမတို့နဲ့ကျမတို့အချင်းချင်းကြားပေါ့နော်ဒီရန်တိုက်တဲ့ဟာကတော့ကျမကိုစိတ်ပိုင်းဆိုင်ရာအထိခိုက်ခံစားရဆုံးပဲဖြစ်တယ်ရှင်ဟုတ်
ဒီတာယာရီအချင်းထောင်ပါလေဒီနှစ်ထဲမှာပဲဒါအမျိုးသမီးတချို့ဟိုဟိုရိုက်နှက်ခံရတယ်ဆိုဆိုဝါဖြစ်ရတဲ့ခုလည်းဖြစ်ခဲ့တယ်ဆိုတော့အဲ့ဒီအချိန်မှာတော့မတ်ရွှေလင်းထင်ကတော့အဲ့ဒီအချိန်မှာတော့ပြန်လွတ်သွားပြီချင်းလေဟလားအဲ့ဒီကြားရောကြားခဲ့သေးလား
ဟုတ်ကဲ့ကျွန်မကြားရတယ်ရှင်အဲ့လံကကျွန်မတို့ကြားရတော့ဒီ2023ရဲ့7ဟို90ဂျူလိုင်ပေါ့နော်ဒီအာဇာနည်နေ့မှာအာဇာနည်နေ့မှာသူတို့ကမ်ပိန်းတခုလုပ်တယ်ဖေဖျားမယ်ဖေဖျားတက်တဲ့ကမ်ပိန်းလုပ်တယ်လုပ်ကြတယ်ပေါ့နော်ဆိုအဲ့ဒီလုပ်ကြတဲ့အပေါ်မှာအပြစ်ပေးရေးယူတာရှိရတော့ကျမတို့ကြားရပါတယ်။ဟိုတိုက်ပိတ်တာလည်းကြားတယ်ရိုက်တယ်ဆိုတဲ့ဟာမျိုးလည်းကျမတို့ကကြားရပါတယ်။ဆိုတော့ကျမတို့ရှိခဲ့တဲ့တုန်းကတော့ဒီလိုမျိုးပေါ့နော်ဟိုကမ်ပိန်းပုံစံမျိုးတွေကတော့ဒီကျမရှိခဲ့တဲ့ရှင်းလကာလအတွင်းမှာပေါ့နော်ဒီလိုစုဝဲမှုဆိုတာထက်ကျမတို့တယောက်ချင်းစီကဒါဒီအာနာပိုင်ပေါ့နော်ကျမတို့အမျိုးသမီးတွေပေါ့အမျိုးသမီးတွေအာနာပိုင်ကျမတို့တယောက်ချင်းပုံမှန်သာဟိုစိန်ခေါ်မှုတွေလုပ်ကြပြီးမယ်အဲ့လိုအစုဖွဲ့နေတော့မရှိခဲ့ဘူး။ဒါပေမဲ့ဒီကာလမှာကျမတို့လုပ်ပြီးတဲ့ခါမှာပေါ့နော်တို့ဒီအာဇာနည်နဲ့ပတ်သက်ပြီးတော့လှုပ်ရှားမှုလုပ်တဲ့ခါမှာနော်ကျပေးရတော့ကျမကြားတယ်ဆိုတော့ဒါကတော့တိတိကျကျအကောင့်တွေပေါ်လိုက်တာပဲအရင်ကျမတို့ကျမရှိနေတဲ့ကာလဒီမှာတော့ကသူအမြဲချင်းချောင်းနေကြအမျိုးသမီးတွေရဲ့အဆောင်တဲကိုမျိုးသားတွေဝင်လာမယ်ယောက်ျားတွေဝင်လာမယ်ယောက်ျားတွေဝင်ရိုက်မယ်တကုတ်ကုတ်ကိုနင်တို့အဲလိုလွတ်အောင်ရှောင်ကြဆက်ဖြစ်ပေါ့နော်ကျမတို့ကိုစိတ်ပိုင်းဆိုင်ရာထိခိုက်အောင်ကျမတို့ကိုချင်းချောက်ခဲ့တာရှိတယ်အဲတကယ်အဲ့ဒီကဒီကျမဒီပေါ့နော်ကျမရှိနေတဲ့ကာလမှာဆိုရင်တချင်းဖြစ်ဘူးတယ်အဲ့ဒါကဟာဘယ်လိုဖြစ်တာလဲဆိုတော့ကျမတို့ဘက်ကအမျိုးသမီးဒီအုပ်စုနဲ့တစ်ဖက်ကအမျိုးသမီးလေးဒီတခြားအမှုအမျိုးသမီးနဲ့ပြဿနာလေးတစ်ခုစုံချက်ဖြစ်တဲ့အခါမှာထောင်မပွင့်ခင်ချိန်ပေါ့နော်နေ့လယ်ကင်းထောင်မပွင့်ခင်ချိန်မှာဒီသူတို့ညကလောက်ကဆဖြစ်တဲ့ဟာကိုအတန်ကြားပြီးတော့ယောက်ျားတွေကဝင်ချဝင်ချလာအဆောင်တွေကိုအဆောင်တွေကဝင်လာပြီးတော့ဆုံးဝဖြစ်တဲ့အဆောင်ကနေအမျိုးသမီးတွေဖြစ်တဲ့ပေါ့နော်၄-၅ချက်ရောက်ကိုဆွဲထုတ်လာတယ်ဆွဲထုတ်လိုက်ပြီးတော့ကြောကုန်းရိုက်ဗားရိုက်နေအဲ့လိုမျိုးပေါ့နော်ဒီလိုယောက်ျားတဲ့အနေထားကိုကြုံခဲ့ဘူးလေဆိုတော့အဲ့ဒါကလည်းအဲ့လိုဖြစ်ပြီးတဲ့ကကျမတို့ချင်းချောက်တာပဲအဲ့ဒါဆိုတော့ဒီလိုချင်းချောက်တယ်ဆိုတာကကျမတို့ကိုဟိုကိုပြောတဲ့စကားတွေမပြောအောင်ကိုတောင်းကိုကြားရမယ့်ခွင့်ရေးတွေပေါ့နော်ဟိုတောင်းဆိုမှုမလုပ်ရဲအောင်လုပ်မဲ့သူကလုပ်မယ်ဆိုရင်တော့မှဝိုင်းပြီးတော့ပေါ့နော်ဒီဟိုအပြစ်မြင်ကြအောင်ပေါ့နော်ထောင်မသိအနေကြီးရရှင်အရန်ကြီးရတော့ကအဲ့လိုဒီလိုချင်းချောက်တဲ့ကြောင့်မို့လို့ကျမတို့မှာပေါ့နော်ပြောမယ်ဆိုရင်တော့မှကျမတို့ချိန်နေရတယ်တောင်းမယ်ဆိုရင်တော့ကျမတို့ကပြန်ပြီးတော့တခြားသူတွေကိုပြန်ပြီးတော့ပေါ့နော်ဟိုပြန်ဆောင်ရနေထားဖြစ်တဲ့ခါကြတော့လူအပ်တဲ့တော့ပြောရခတ်သွားတယ်ရှင်ဟုတ
်အခုတော့ကိုကတော့ပြန်ပြီးတော့လွတ်မြောက်လာတယ်ပေါ့လေဒါလူငိမ့်တတ်တာခွင့်နဲ့လွတ်လာတယ်လို့ပဲနားလဲပါတယ်ပြီးခဲ့တဲ့မေလာတွေကပေါ့နော်ဆိုတော့ကြံခဲ့တဲ့အမျိုးသမီးတွေရောကိုနဲ့အတူတူနေခဲ့ပြီးတော့မှကြံခဲ့တဲ့သူတွေရောရှိလားရှင်သူတို့နဲ့ပတ်သက်ပြီးတော့ဘာဆိုရင်ချက်တွေရှိလဲ
ကျမကတော့အင်ပတန်ဆိုရင်ပါတယ်ကျမတို့ထွက်လာတဲ့ကဆက်တကိုကိုရိုင်းသာပါလာထွက်လာခဲ့ရတယ်ကျမတို့ဒီနေ့ဒီစိတ်မချမ်းသာဘူးစင်ချမ်းသာခဲ့ဦးเนาะအကုန်လုံးပြန်ကျင်နေကြပြီအဲ့ဒီနေရာကကျမတို့ ਨੇ ထိုက်တန်တဲ့နေရာလုံးဝမဟုတ်ဘူးကျမတို့ဘာပြစ်မှမရှိဘူးမရှိဘဲနဲ့ကျမတို့ကိုနေရာချင်းထဲမှာအကုန်ထိုးသိမ့်ထားတော့ကျမတို့ကိုချထားတယ်ဆိုတော့ကျမ intern စိတ်ပူတယ်နောက်တစ်ခါကျမတို့တစ်ခေါက်ဒီခေါက်လွတ်လာတဲ့ခါမှာတော်တော်များများအရှိပိုင်းတုတ်ပါသွားတော့နောက်ပိုင်းကအင်းစင်ကနေပြောင်းထောင်းပြောင်းအတုတ်တွေရှိတယ်ဒီနေ့ကမှကျမတို့ပြန်ကြားရသူ့ကိုတော်တော်ဟိုမှပေါ့နော်နေရာထိုင်ခင်းရအစအရင်60လောက်အများဆုံးထားရဟာအခု100ကျော်ထားရတော့ကျမတို့ကြားရပါဆိုဒီလိုအနေချမျိုးကသူတို့ရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာပေါ့နော်အများကြီးထိကြိုက်နိုင်ထိကြိုက်ခံစားရနိုင်တယ်နောက်တစ်ခေါက်ကနောက်တစ်ခုကတော့အပြင်းသတင်းနေရာလည်းအကုန်လုံးကပြတ်နေတဲ့အနေချမျိုးဖြစ်တဲ့ခါကျတော့သူတို့ခင်ဗျာပေါ့နော်က ုယ့်ရဲ့ယုံကြည်ချက်ကြောင့်ဒီမှာပါလာကြလုတော့လုဆောင်လာခဲ့ကြတယ်ဒါပေမဲ့ဒီနေ့ဒီလည်းအချင်းဆောင်ပြီးနေမှာပေါ့နော်ခက်ခက်ခက်ခဲနဲ့ရုန်းကန်နေရတဲ့ကြောင့်မလို့ကျွန်မကသူတို့အတွက်အခုချိန်ထိဆွေးနွေးနေတုံးပဲအဲနောက်တစ်ခုကကြတော့သူတို့ကိုပေါ့နော်စုံစမ်းပြောတဲ့ဒီအမျိုးသမီးဝန်ထမ်းတွေရဲ့အုပ်ချုပ်မှုအပြင်အမျိုးသားဝန်ထမ်းတွေရပါလာပြီးတော့တရားမဲ့နော်ဟိုထပ်ပြီးတော့ရိုက်နှက်တာဖိစတာလုံးမှာတော့ကျွန်မအင်တန်ဆိုးပါလေရှင်
အဲ့တော့ထောင်ကနေပြီးတော့ပြန်လွတ်လာတဲ့အချိန်မှာရောရက်တီနေထိုင်မှုကဘယ်လိုရှိလဲရှင်။ဘာခက်ခဲနေများရှိသလဲ
။ကျမတို့အဓိကခက်ခဲကတော့မိသားစုပေါ့နော်။ကျမမိသားစုဆိုရင်ကျမကိုတစ်နှစ်ကျော်ထောင်ထဲမှာသူတို့အဆအဆုံးအပြည့်စုံကျမကိုဖြည့်ဆည်းပေးရတာရှိတယ်။အဲ့တော့ကျမအိမ်ပြန်ရောက်တဲ့အခါမှာနော်မိသားစုကျမမိသားစု၄ယောက်ရှိတယ်။၄ယောက်စလုံးကပင်ပန်းနေပြီ။အဖေလည်းပင်ပန်းနေပြီ။အမေလည်းပင်ပန်းနေပြီ။အမလည်းပင်ပန်းနေပြီ။ဒီပိုင်းထဲမှာကျမလည်းပင်ပန်းနေပြီ။ဆိုတော့ဒီမိသားစု၄ယောက်ရဲ့စိတ်ပိုင်းဆိုင်ရာတွေဟိုအဟစတာဖြစ်အောင်ပေါ့နော်မနေနေရစားရတဲ့ဟာဖြစ်တယ်ရှိရပေါ့နော်ရှိရနောက်ကကျမရဲ့ရက်တီရရှိတယ်ပီထွင်းမှာပီထွင်းရဲ့အလုပ်မှာပေါ့ကျမတို့ကစကားတစ်ခုမှလုံးမရဘူးပြောလို့မရဘူးအဲအဲ့လိုအနေထားခက်ခဲကြတဲ့မျိုးတဲ့အနေထားမျိုးမှာကျမကဒီဘက်ပေါ့နော်ဟိုနေဆက်ဘက်ကိုတော့ကျမထွက်လာပြီးတော့အခုကျမရဲ့ပေါ့နော်ဒီကိုလုံနိုင်တဲ့အလုပ်တွေပဲကျမရက်တီနဲ့ကျမစူးစမ်းနေရပါလိမ့်ရှင်
ကဲပါဗီဒီယိုအတွက်အခုလိုချိန်ပေးပြီးတော့ဖြည့်ချပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ပုံမှန်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍပါရှင်အခုဆက်ပြီးတော့သုဒ္ဓဆောင်လင်းအမေရိကန်တခွင့်စီစဉ်ကိုတင်ဆက်ပေးပါဦးမယ်ဒီတစ်ပတ်မှာတော့အစိုးရအသုံးစရိတ်သတ်မှတ်ဖို့ဒီမိုကရက်အစိုးရနဲ့ဒီ Republican ထိန်းချုပ်တဲ့အောက်လွှတ်တော်ကြားမှာဘာရီသဘောထားကွေးနေကြပါလိမ့် Republican စကားစစ်ထိုးဘဲမှာအစင်လာရှိတဲ့ Republican ကိုစလရီဘာရီအခက်ကြုံနေရတယ်လေဆိုတာတွေကိုတော့ကိုအောင်ကနိုင်ငံရေးသိပ္ပံကျောင်းသူမက်ခင်သီရိနန္ဒာဆိုးကိုဆက်သွယ်မေးမြန်းပြီးတင်ဆက်ထားပါတယ်ရှင်
ဟုတ်ကဲ့မက်ကင်သီနာနာဆိုကျွန်တော်တို့ဒီပြီးခဲ့တဲ့အပတ်မှာတော့ Republican တွေရဲ့စကားစစ်ထိုးပွဲပေါ့တမရလောင်းကိုစလဲရွေးဖို့ကိစ္စနဲ့ပတ်သက်တဲ့ဟာဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားတာဒါဒုတိယပိုင်းကိုတော့ကျွန်တော်တို့ကဒီသတင်းပတ်မှာဆက်ပြီးတော့လွှင့်ပို့ပါဒါပေမဲ့လည်းဒီ American နိုင်ငံရေးလောကမှာဆိုလို့ရှိရင်အခုလောလောဆယ်မှာဆိုလို့ရှိရင်အောက်လွှတ်တော်ဥက္ကဋ္ဌကိုယာရုကနေဖယ်ရှားလိုက်တဲ့ကိစ္စတွေလည်းရှိနေပါတယ်ဆိုတော့ဒီကိစ္စကိုအရင်ဆုံးပြောအောင်ပါဒီအောက်လွှတ်တော်မှာ Republican Party ရအများစုဆိုတော့အောက်လွှတ်တော်ရဲ့ဥက္ကဋ္ဌက Republican Party ရပေါ့လေ Kevin McCarthy သူ့ကိုဖြုတ်ချတယ်အဲဒီကကတော့အစိုးရအသုံးစရိတ်ကိစ္စပေါ့အဲတမရ Joe Biden ဒါ Democrat အစိုးရကဟိုတောင်းထားတဲ့အတိုင်းပေါ့နော်ဒါဟို McCarthy ကခွင့်ပြုလိုက်လို့ဆိုပြီးတော့ဒါသူ့ရဲ့ Republican Party ဝင်နေရပဲသူ့ကိုပြန်ဖြုတ်ချတာဒီအစိုးရအသုံးစရိတ်မှာဟို Democrat အစိုးရကတောင်းထားတဲ့အတိုင်း Republican ဘက်ကမပေးခြင်းဘူးဆိုတော့ Republican တွေကဒီ2024ခုနှစ်အတွက်ပေါ့နော်အစိုးရအသုံးစရိတ်ကိုဘာကြောင့်ရှော့ပြီးတော့ပေးချင်တာလဲဆိုတာကိုအရင်ဆုံးပြောပြပေးပါလား
အဓိကကတော့ဒီ Ukraine နဲ့ Russia စစ်ပွဲကိုထောက်ပံ့တဲ့အကုန်ကြစရိတ်တွေပေါ့နော်စစ်စရိတ်တွေကတော့အဓိကပါပဲအဲတကယ်ကျွန်တော်မှတ်မိမယ်ဆိုလို့ရှိရင်ပြီးခဲ့တဲ့ဇူလိုင်လမှာနော်ဒီအောက်လွှတ်တော်မှာ Republican အယောက်80ဟာဒီ Ukraine ကိုစီရေးရအထောက်ပံ့နေတာတွေကိုလုံးဝလက်ခံမှုဆိုပြီးတော့သူတို့တွေကမဲပေးခဲ့ကြတယ်ဒီအယောက်80ဟာအရေးအတွက်အားဖြင့်မပြောပါလောက်ဘူးဆိုပေမဲ့သူတို့တွေဟာဘောနော်ညာလက်ရစွန်းနေဖြစ်တဲ့အတွက်ကြောင့်မလို့ဒီပုဂ္ဂိုလ်တွေက Republican Party မှာဆိုလို့ရှိရင်သူတို့ရဲ့ဩဇာတရားမှုကကြီးမားပါတယ်ဒီလိုအဲ့လိုကြီးမားတဲ့အတွက်ကြောင့်မလို့တခြား Republican အဖွဲ့ဝင်တွေအနေနဲ့ရလဲပဲဒီ Ukraine ကိုမပံ့ပိုးဖို့အတွက်ကိုပေါ့နော်အဲထောက်ခံဖို့အတွက်သူတို့ PR ပေးတယ်လို့ဖြစ်ခဲ့တယ်ပေါ့နော်တခြားနိုင်ငံတွေဝင်ရောက်မစွတ်ဖက်ရေးဆိုတဲ့နိုင်ငံရေးယူဝါဒကိုလက်ခံယုံကြည်တဲ့ပုဂ္ဂိုလ်တွေ Republican Party ထဲမှာရှိတယ်။ဒီတွင်ကိစ္စတွေကိုပဲသူတို့ focus လုပ်မယ်။တခြားနိုင်ငံကိစ္စတွေသူတို့ဝင်မပါဘူးပေါ့နော်။နောက်တစ်ခုကကြတော့ Ukraine စစ်ကနှေးတယ်။အောင်မြင်မှုတွေကနှေးနေတယ်သူရဲ့နှုံးကပေါ့နော်။ပြီးရင်ရှေ့ကျနိုင်နေဆိုပြီးတော့လည်းပဲဒီအပေါ်မှာဆက်လက်ပြီးတော့အသုံးစရိတ်တွေကိုမသုံးဆွဲချင်တဲ့အကြောင်းတွေလည်းရှိတယ်။နောက်တစ်ခါ Trump ကပေါ့ဒီသမ္မတရွေးပွဲကိုပြန်ပြီးတော့သူကပါဝင်ပြီးတော့ရွေးချယ်ဖို့ဖြစ်လာတဲ့အခါမှာသူ့ရဲ့ Ukraine စစ်ပေါ်မှာမထောက်ခံကျင်တဲ့သဘောတရားတွေအားလည်းပဲ Republican Party အပေါ်မှာအများကြီး အကျိုးသက်ရောက်မှုတွေရှိနေပါတယ်ဒီလိုအကြောင်းနဲ့အကြောင်းမလို့ပေါ့နော်သူတို့အနေနဲ့ကဒီပတ်ချက်ကိုလုံးဝမတုံ့ချင်ဘူးပေါ့နော်အဲသူတို့အနေနဲ့သဘောမတူနိုင်ဘူးဆိုတာဖြစ်လာပါတယ်
ဆိုတော့ဒီမိုကရက်ဘက်ကကြတော့ဘာကြောင့်မလို့ဟိုအခုလို့ပေါ့လေဒါဒီအသုံးစရိတ်ကိစ္စတွေမှာဆိုရင်ဒါနိုင်ငံရေးရာမူဝါဒတွေမှာဆိုလို့ရှိရင်ယူကရိန်းကိုဟိုထောက်ပံ့ဖို့ယူကရိန်းကိုယူကရိန်းလူလူတွေနဲ့အမြဲတမ်းရပ်တည်တော့ရမယ်ဆိုပြီးတော့သမ္မတဘိုက်ဒန်ကလည်းပြောထားတာဟုတ်ဒါဆိုတော့ဒီမိုကရက်တွေကကြတော့ဘာကြောင့်အဲ့လိုမျိုးစဉ်းစားတယ်လို့ထင်ပါလဲ
โอเคဒီမိုကရက်တွေသူတို့ရဲ့ data တွေအရာပေါ့နော်62ရာခိုင်နှုန်းကျော်လောက်ကဒီစစ်ကိုတထောက်ခံကြရတယ်အများစုကတော့ဘလို့သဘောထားရှိနိုင်လဲဆိုရင်ဒီစစ်ဟာ strategic war ပေါ့နော်သူတို့အတွက်ကဒါတွက်ချက်ထားပြီးတော့ကမ္ဘာမှာသူတို့ရဲ့ဒီအာဏာပေါ့နော်ရုရှားရဲ့အာဏာ American ပြည်အောင်စီရဲ့အာဏာကိုထိန်းချုပ်ဖို့အတွက်စစ်လို့သူတို့ကသဘောထားပါတယ်။ဥပမာဆိုလို့ရှိရင်ဒီဟိုပါတော့အကြောင်းအများကြီးတဲကနေပြီးတော့မှပထဝီနိုင်ငံရေးအရာပဲပြောမယ်ဆိုရင်တော့မှဒီ Sevastopol Port လို့မျိုးပေါ့ဒီရေတွေအများတန်းခဲမနေတဲ့နေရာအဲ့နေရာတစ်ခုပဲရှိတယ်ပေါ့ဒါကယူကရိန်းရဲ့တောင်ဘက်ပိုင်းမှာရှိတယ်။အဲ့ဒီနေရာနေပြီးတော့မှရုရှားအတွက်က Navy တွေဝင်ထွက်သွားလာနိုင်တယ်သူတို့အတွက်ဒီ Port ကအမတန်အရေးကြီးတယ်ပေါ့နော်။ဒီဟာကိုထိန်းချီထားနိုင်မယ်ဆိုလို့ရှိရင် American ပြည်ထောင်စုအနေနဲ့ကယူကရိန်းနိုင်ခဲ့မယ်ဆိုလို့ရှိရင်ပေါ့နော်ရုရှားရဲ့ဒီအာဏာပြန်ဆိုင်မှုရန်ကိုသူတို့တွေအနေနဲ့ထိန်းသိမ်းနိုင်မယ်လို့သူတို့ယုံကြည်တဲ့အတွက်ကြောင့်မို့လို့ဒီမိုကရက်တွေကတော့ဒီစစ်ကိုပံ့ပိုးခြင်းမှာဖြစ်ပါတယ်
။နောက်တက်လာမယ့်အောက်တော်ဥက္ကဋ္ဌကအခုလိုမျိုးပေါ့နော်ယူကရိန်းအတွက်စစ်စေးဒီဒါထောက်ပံ့ပေးဖို့ကိစ္စတွေပါတွေကိုသူ့အနေနဲ့သဘောမတူဘူး Ukraine ကိုဆက်ပြီးတော့ American အားလည်းပဲနောက်ဟိုကျောတော့နောက်ခံပေးမထားတော့ဘူးဆိုလို့ရှိရင် American ပုံရိပ်ကရောနိုင်ငံတကာမှာဟိုဘယ်လိုပုံစံမျိုးဖြစ်သွားနိုင်ပါလဲ
Ukraine ကိုဆက်လက်ပံ့ပိုးလိုစိတ်မရှိတဲ့ပေါ့နော် Speaker ဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီ American ရဲ့ပုံရိပ်ကကမ္ဘာမှာချဆင်းသွားနိုင်ပါတယ်သူ့အနေနဲ့ပေါ့နော် Russia ကိုတည်းမဟုတ်ဘူးတကမ္ဘာလုံးကိုဘလို့တရင်မျိုးပေးသလိုရောက်သွားမလဲဆိုရင်တခြားဒီဟိုနိုင်ငံကြီးတွေပေါ့နော်ဒီမှာအထူးသဖြင့်ရုရှားနဲ့မဟာမိတ်ဖြစ်တဲ့တရုတ်တို့လိုမြောက်ကိုရီးယားတို့လိုနိုင်ငံတွေအနေနဲ့တခြားနိုင်ငံငယ်တွေပေါ့အထူးသဖြင့်ဒီအာနာရှန်ကြီးစိုးနေတဲ့နိုင်ငံငယ်တွေမှာသွားပြီးတော့မှဒီနိုင်ငံကြီးတွေမြောက်ကိုရီးယားလိုတရုတ်လိုအနေပြီးမွေးရောက်ဆုံးမချက်လဲတဲ့ကိစ္စတွေကိုသူကလက်ပိုက်ကြည့်နေတော့မယ်ဆိုတဲ့သဘောမျိုးတက်ရောက်သွားနိုင်ပါတယ်။နောက်တရုတ်အနေနဲ့ဆိုရင်လည်းထိုင်ဝမ်တို့ဘာလို့လို့ပေါ့နော်ဒီလိုနိုင်ငံတွေအပေါ်မှာဝင်ပြီးတော့မှနေချဲ့တာတွေဒါတွေကိုလည်းလက်ပိုက်ကြည့်နေတော့မယ်ဆိုတဲ့သဘောမျိုးအများကြီးတက်ရောက်သွားနိုင်ပါတယ်
။ပြီးခဲ့တဲ့အပတ်ကကျွန်တော်တို့ဆွေးနွေးခဲ့သလိုပဲဒါ Republican စကားစစ်တိုးပွဲမှာဟိုသမ္မတ Trump ကတော့သူကိုယ်တိုင်တော့မပါဘူးပေါ့လေ။သမ္မတ Trump ကအခုလိုဒီရွေးကောက်ပွဲမှာအကြောင်းအကျောင်းတွေကြောင့်မပါနိုင်ဘူးဆိုလို့ရှိရင်အခုဒီစကားစစ်တိုးပွဲမှာပါတဲ့သူတွေအထက်တွေကဆိုလို့ရှိရင်နောက်ထပ်ဟိုတခြားဘလူလူမျိုးတွေဟာသမရကိုယ်စားလှယ်လောင်းဖြစ်လာနိုင်ခြင်းရှိနိုင်ပါလေ
။ဒီမှာအရင်ပတ်မှာပြောခဲ့သလိုပဲသမရဟောင်းထရမ့်ရဲ့ဒီသူရဲ့ influence က Republican Party ပေါ်မှာသူသမရဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေအမတန်မှ influence ရှိတယ်။ဆိုဥပမာဆိုလို့ရှိရင်အရင်ပေါ့နော်သူသမရဟောင်း Mike Pence solution အခုသူ Republican အများစုပေါ့နော်အထူးသဖြင့် Trump supporter တွေကသူ့ကိုမထောက်ခံတော့တာတွေကိုတွေ့ရတယ်။ဘာကြောင့်လဲဆိုရင်ဒီ January ကိစ္စမှာCapital insurrection ကိစ္စမှာ Mike Pence Trump ကိုဒီလိုမဖြစ်သင့်ဘူးဒါတွေမလုပ်သင့်ဘူးဆိုတော့ call out to look at ပေါ့နော်အဲ့လိုအကြောင်းတွေရှိခဲ့တယ်။နောက်တစ်ခါဒီ Iowa State Fair မှာပေါ့နော်သူဒီလို Trump ကို criticize ပေါ့နော်ဝေဖန်ပြောဆိုခဲ့တာရှိတယ်ဒီလိုကြောင်းနေကြောင်းမို့လို့ပေါ့နော် Republican voter အများစုကသူ့ကိုထပ်ပြီးတော့မပံ့ပိုးခဲ့တာမျိုးတွေရှိပါတယ်အဲ့ဒီလိုcandidate တွေရဲ့အနေထားက Republican Party မှာအခုဒီရွေးကောက်ပွဲအတွက်ရှိနေပါတယ်
ကိုအောင်တင်ဆက်ပေးခဲ့တာပါရှင်။ခုဆက်ပြီးတော့တုဒ္ဒဆောင်လေးအမေရိကန်တခွင့်အစီအစဉ်ကိုတင်ဆက်ပေးပါဦးမယ်။လက်နဲ့ကန်ရင်ရှာထွက်သွားတဲ့ပြားလို့ခေါ်တဲ့မာဂျူရီဟာအစိတ်တင်စီပြီးအခန်းအပူချိန်မှာအရေးအဖြစ်နဲ့တွေ့ရတဲ့တခုတည်းသောတတ်ထုဖြစ်လို့လက်ဖက်ရည်စွန်းနှစွန်းစာလောက်ဆိုရင်တစ်ပေါင်လောက်ကိုလေးပါရယ်။ပြားသေးတဆွေဝါလို့ရှင်းမြန်မာတွေဆိုယူထားခဲ့တဲ့ထူးခြားတဲ့ဒီပြားအကြောင်းကိုတော့ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မြတ်သက်ကမေးမြန်းပြီးတင်ပြပေးထားပါရယ်ရှင်။
ဆက်ပဒန်းအဆလို့ရှင်ဒီမြန်မာတွေနဲ့မစိမ့်ပါဘူးဆရာပဒန်းကိုနေရာတကာမှာတုံးကြတယ်ဆရာဒါပေမဲ့ပဒန်းကဘယ်ရရတယ်ပဒန်းကအန်တရဘယ်လောက်ရှိတယ်ပဒန်းနဲ့ပတ်သက်တဲ့အတုံးတွေပေါ့နော်ဒါဂါကနနာမသိကြပါဘူးဆရာဆိုတော့ကျွန်တော်ပဒန်းကိုပေါ့နော်ဓာတုပေတာအရာဘယ်လိုခေါ်လဲပဒန်းဆိုဘာလဲနည်းနည်းပြောပြပေးပါဆရာ
ပြဒါဆိုတာကတော့ mercury ပေါ့ကျွန်တော်ဗမာတွေမစိမ့်ဆိုတာ hinder ပြဒါဆိုပြီးတော့သုံးရတယ်နောက်တစ်ခါကျတော့အကိယထိုးရင်ပြဒါကိုအများကြီးသုံးရတယ်ပြဒါသေအဆွေဝဆိုတော့ပြောကြတယ်အဲ့တော့ပြဒါကတော့အလုံးတော်တော်လေးကိုသိကြတယ် chemistry ကတော့ဓာတုဗေဒမှာ mercury လို့ခေါ်ပါလေ mercury ကအတန်မှတ်စဉ်80ရှိတော့သူ့ကို heavy metal လို့ခေါ်ပါလေသူစီမှာ proton အလုံး80ပါတယ် proton ဆိုတာအလေးချိန်ရှိတဲ့အပေါင်းထက်စစ်တပ်ဝင်တဲ့အမှုန်ပေါ့သူကများလေလေအဲ့ဒီပစ္စည်းကလေးလေလေပဲပန်ထက်ကိုဗဒါအများကြီးလေးပါတယ်အားလုံးသိပါတယ်ဒါပေမဲ့ဗဒါကအရေးဖြစ်တယ် heavy metal ထဲမှာအရေးဖြစ်တဲ့ဟာကဗဒါတစ်မျိုးပဲရှိပါတယ်သူကဒီအတန်မှတ်စဉ်80ဖြစ်တဲ့အတွက်သူ့နဲ့နီးစပ်တဲ့ပစ္စည်းတွေကြည့်လိုက်ရင်ရွှေကိုတွေ့ရလိမ့်မယ်ရွှေကအတန်မှတ်စဉ်89ဖြစ်တယ
်ရွှေနဲ့ဗရာအရန်နီးနီးကပ်ကပ်ရှိနေတယ်ဆိုတော့ဒုံတက်တိရောဘယ်လိုရှိလဲနောက်ရွှေနဲ့ဗရာကိုပေါ့နော်ဟိုမြန်မာတွေကတော်တော်ရွှေကိုလဲကြိုက်ကြတယ်ဒီဗရာကိုလဲဒီစောစောလိုပဲပေါ့နော်ရာဇဝင်နဲ့ချီပြီးတော့ဗရာကိုတုံးရတာလည်းရှိတယ်ဆိုတော့ရွှေနဲ့ဗရာအဆက်ဆက်ပုံနဲ့နည်းနည်းရှင်းပြပေးပါရှင
်တကယ်တကယ်တော့ mercury ထဲမှာ proton ကအလုံး80ရှိတယ်ရွှေမှာကျတော့89လုံးရှိပါတယ်အဲ့တော့ရွှေကိုလိုချင်ရင်ဗဒါးတွေက proton တစ်လုံးဖယ်လိုက်ရင်ရနိုင်တယ်ဆိုတော့အကိယပညာရှင်တွေကအရင်တည်းကဘယ်လိုလုပ်သိလဲဆိုတာကျွန်တော်တို့လည်းနားမလည်နိုင်ဘူးဒါပေမဲ့တကယ်တမ်းကြည့်လိုက်ရင်ရွှေကအဝါရောမာကူရီဗဒါကတော့အဖြူရောငွေရောရွှေကအခဲမာကူရီကအရေးရွှေကိုင်လို့ရတယ်မာကူရီကကိုင်လို့မရဘူးရွှေကအငွေမပြန်နိုင်ဘူးမာကူရီကအငွေပြန်သွားနိုင်တယ်သိသီးစားကမကွာပါမယ်ရွှေနဲ့ဗဒါကအမလန်နီးစပ်တယ်ဆိုတာကိုတစ်ချိန်ကသိထားကြတယ်ဒါကြောင့်သူတို့ကဗဒါကိုဖိုထိုးလိုက်ရင်ဖြစ်ပရိုတောင်ကထုတ်နိုင်ရင်ရွှေဖြစ်သွားမလို့ဆက်တယ်ဘုမဟုတ်ဒီပဓာကိုတနည်းနည်းနဲ့ကျွန်တော်တို့သိတိပေါ့တင်လိုက်နိုင်ရယ်နောက်တိုင်းကလည်း philosopher stone ပေါ့ဒါလို့ရှင်လုံးဆိုတဲ့ဟာဖို့ထိုးတော့ရရင်ကျန်တဲ့တတုတွေနဲ့ထိတွေ့လိုက်တဲ့အခါမှာအဲ့ဒီတတုတွေကရွှေဖြစ်ပြောင်းလဲနိုင်တယ်လို့ယူဆတဲ့အယူဆပါအဲကြောင့်ပဓာကိုအရင်ကအထူးဖြစ်ဖို့ထိုးတဲ့နေရာသုံးတယ်မြန်မာတွေကဟင်းသပဓာဆိုပြီးတော့ဒီဆေးတွေမှာတော်တော်လေးကိုသုံးကြပါတယ်ဒါပေမဲ့ပြဒါအဲ့လိုမျိုးသုံးရင်အန်ဒီရဲ့အနှံ့ငယ်ရှိနိုင်တာကိုတွေ့ရတယ
်ဟုတ်ကဲ့ပါဆရာဗရားရဲ့အန်ဒီရဲ့ကိုနည်းနည်းပြောပြပေးပါဆရာဘယ်လိုပုံစံနဲ့အန်ဒီရဲ့ရှိလဲပြောပြပေးပါဆရာ
ပထမဆုံးသိတာကတော့ပြဒါကိုသူတို့အဲ့ဒီအနီအောင်ဆေးချယ်တဲ့ဒီမှာပဲသုံးတာများတယ်ဒီမှန်နေမှာလဲအနောက်ကခင်းတဲ့ဗရားသုတ်တယ်ဆိုတော့သုတ်ကြတယ်ပြင်သက်မှာတခါတော်တော်ခစ်စားသွားတယ်ဘာလဲဆိုရင်အုတ်ထုတ်တယ်မှာအနီရောင်ဆေးဆိုးရတယ်။အဲ့အနီရောင်ဆေးဆိုးရတဲ့အုတ်ထုပ်ကိုရှိမှာပဲအဲ့ဒါလေဒီဆေးဖြစ်ကြတယ်။အဲ့တော့မိန်းမတွေအတွက်ဒီအုတ်ထုပ်တွေကိုထုတ်ပေးတယ်။အဲ့ဒီအုတ်ထုပ်ကရတဲ့ပဒါးတွေနဲ့ပြဿနာတက်ပါသူ nerve ဆေးအကျောတွေမှာသွားထိခိုက်တယ်။အုံနှောက်သွားထိခိုက်တော့ခိုက်ယူးကြံကြောင်တွေဖြစ်လာကြတယ်။အဲ့ဒီယောဂါကနောက်ပိုင်းမှာပဒါးကြောက်ဆိုတာကိုတော်တော်ကြာမှဒီ20ပြစုအလယ်ပိုင်းလောက်မှာစသည်
ဆက်ဗဒါးကိုဘယ်ရရတာပါလဲဆက်
ဗဒါကတော့ခုနကပြောတယ်လို့ကအမာဂမ်လေးနဲ့လည်းဒီတတ်တူတွင်းတော့မှရှိတယ်သူကိုယ်တိုင်လည်းသူထွက်လာတာလည်းအများကြီးရှိတယ်စတွေ့တာကတော့တရုတ်နဲ့အိန္ဒိယနဲ့ပေါ့အတော်လေးကိုသုံးကြတယ်အတရုတ်နဲ့အိန္ဒိယသုံးလို့ဗမာပြည်ကတရားပေါက်ပါမှာပဲဗမာကသူတို့စည်ရင်းထဲမှာသာမထည့်လာတာပေါ့မြန်မာကလည်းအဲ့ဒီကဗဒါကိုတော်တော်လေးသုံးမယ်ဟောရှင်အစ္စကောနာလို့လက်ထက်ကြတယ်လည်းသုံးတာရှိတာပဲစည်ရင်းထဲမှာရှိတယ်ဗဒါကကျွန်တော်တို့ဒီတတုတွင်းနေရတယ်ပဲသဘာဝအတိုင်းထွက်ပါလေ organometallic compounds ဖြစ်ပြီးတော့ဒီနေရာတခါမှာတော့သူရှိတယ်ဟိုအဖြစ်ခရမ်းရင်သီးတို့ဒီခရမ်းသီးတို့เนาะကွဲတောက်တို့ဘာလို့မှလည်းရှိတယ်ကျွန်တော်တို့ဒီ arsenic လိုမျိုးပဲပြတာဟိုဖြစ်နိုင်စရာအကြောင်းရှိတာရေတို့မြေတို့တဲ့မှာ pH နှိပ်တဲ့ခါမှာ pH နှိပ်တဲ့ဆို5 to 7မှာအောက်ပိုင်းမှာဆိုရင်ပြတာအဆိပ်တွေဖြစ်နိုင်စရာအကြောင်းရှိတယ်ဒါကြောင့်ဒီဥမာဖြစ် spirulina လို့ပါလို့ကြာရင်အမလန်သတိထားရတယ် spirulina ဆိုတာစိမ့်ပြာရင်ညှိဥမာပြီကထုတ်တယ် proven အဲ့ဒီမှာတွေကကျွန်တော်တို့စမ်းသပ်ဖို့လိုတယ်အဲ့ဒီနေရာတွေမှာပဓာရှိရင်ဒီ proven ကအရန်စုပ်လို့ရတာလေပဓာရှိရင်မရအောင်အဲ့တော့လူတွေနားမှာနေမယ်တခုဖြစ်မယ်ဆိုရင်အဲ့ဒါတွေမစမ်းသပ်တော့အန္တရာယ်အများအမလန်ကြီးပါတယ်ဒါကချက်ချင်းမသိရပါဘူးဖြည်းဖြည်းဖြည်းဖြည်းနဲ့ဖြစ်သွားတာပါအဲ့တော့ဒါလေး view site ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ
်။ဗဒါက isotope တွေဖြစ်တယ်။ဒါတော့အဲ့ဒါလေးပြောပြပါဦ
း။ဗဒါကတော့ isotope စီသူ့မှာတော့အများကြီးရှိတယ်။ဒါပေမဲ့သူ့ကတော့ radioactive နည်းနည်းဖြစ်တဲ့ဟာတွေရှိတယ်ဗော။သူ့ကသူပြိုကွဲတာ။ဒါပေမဲ့ alpha ray လောက်ထွက်တယ်ဘာမှတော့ပြဿနာမရှိပါဘူး။သူ့ကသူပြိုကွဲတာ isotope spawn ဆယ်ခုလောက်ရှိတယ်။တချို့ကကြာမတည်မြဲတော့နိုင်ရီပိုင်းပဲပျက်စီးသွားတယ်။တချို့ကကြာတော့လည်းနှစ်ပေါင်း 2,300 ထိကို half life ရှိတယ်တည်မြဲတယ်အဲ့တော့ကျွန်တော်တို့သုံးနေတဲ့ပဓာတ်တွေကတော့ဒီ half life အရှည်ကြီးဖြစ်တဲ့အားတွေပဲကျွန်တော်တို့ဒီ radioactive ဖြစ်တဲ့ ray တွေလည်းတကယ်ရယ်ဟောထွက်တယ်လို့မသိရပါဘူးသိတော့မှအမှန်နည်းနည်းလေးပဲထွက်တော့ပြဿနာအများကြီးမရှိ
ဘူးဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါရဲ့ရှင်အခုတော့သတင်းချင်းချုပ်ကိုကိုချင်းချမ်းအေးကတလဲပြောပြပေးပါဦးမယ်ရှင
်မြန်မာနိုင်ငံမှာအတပလောဝါပေးခိုင်းစေမှုတွေရှိနေတာအလုံသမားရေးလှုပ်ရှားသူတွေတက်ခက်ခံနေရတဲ့ချက်ချင်းရက်ဖို့နိုင်ငံတကာအလုံသမားအဖွဲ့ချုပ် ILO တောင်းဆိုလိုက်တဲ့ပေါ်နိုင်ငံကအလုံသမားရေးဆောင်ရွက်နေတဲ့ပြင်သစ်အခြေစိုက် Public Services International အဖွဲ့ကကြိုဆိုလိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီကအလုံသမားတမကခေါင်းဆောင်တွေကိုပြစ်မှတ်ထားပြီးတမကလှုပ်ရှားမှုတွေကိုဖြိုခွဲတာဖမ်းဆီးလက်ဆဖျောက်တာတပ်ဖြတ်ချိန်ချောက်နှောက်ယှက်တာတွေပုံစံမျိုးစုံချိုးဖောက်နေတဲ့အကြောင်းစာမျက်နှာ205မျက်နှာပါတဲ့ ILO စုံစမ်းစစ်ဆေးကော်မရှင်အစီရင်ခံစာမှာဖော်ပြထားပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီဟာမြန်မာစစ်ကောင်စီရဲ့တယံစရတ်နဲ့တဘောပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးခမောင်ကြီးအပါအဝင်နိုင်ငံပေါင်း9နိုင်ငံကကိုယ်စားလှယ်နဲ့ကျန်းသာပရင်းတွေကတွေ့ဆုံခဲ့ပါတယ်။တိဘက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသမှာကျင်းပတဲ့ဟိမနာဖြတ်ကျော်နိုင်ငံတကာပူးပေါင်းဆောင်ရွက် Forum မှာအခုလိုတွေ့ဆုံခဲ့တာပါ။ဘုံမျှဝေတဲ့အနာဂတ်ရှိတဲ့တိုင်ဝမ်တစ်ခုတည်ဆောက်ဖို့လိုအပ်ချက်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့တရုတ်အစိုးရကသတင်းထုတ်ပြန်ထားပါတယ်။နျူကလ িয়ার လက်နက်စမ်းသပ်မှုအလုံးစုံတားမြစ်ရင်နိုင်ငံတကာသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးထားတာကိုပြန်ရုပ်သိမ်းသင့်မသင့်တရုတ်ရုရှားလွှတ်တော်အမတ်တွေကပြန်လည်သုံးသပ်မယ်ကြောင်းရုရှားလွှတ်တော်ဥက္ကဋ္ဌကတောက်ကြံနေကပြောလိုက်ပါတယ်။ဒီနိုင်ငံကသဘောတူစာချုပ်ကိုအမေရိကန်ပြည်ထောင်စုကဘယ်တော့မှလက်မှတ်ရေးထိုးခဲ့တာမရှိသလိုရုရှားအနေနဲ့ပြန်လည်ရုပ်သိမ်းဖို့စဉ်းစားနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကသတိပေးပြောဆိုခဲ့ပြီးမကြာခင်မှာပဲလွှတ်တော်ဥက္ကဋ္ဌရဲ့အခုလိုထုတ်ပြန်ချက်ထွက်လာတာပါ။ရုရှားတိုက်ခိုက်မှုကြောင့်ယူကရိန်းအရှေ့မြောက်ပိုင်းမှာအနည်းဆုံးလူ25ဦးသေဆုံးခဲ့ရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂကစုံစမ်းစစ်ဆေးမှုတွေစတင်လိုက်ပါတယ်။ကုလသမဂ္ဂလူခွင့်ရေးစောင့်ကြည့်မစ်ရှင်အဖွဲ့ဟာဂျာသပရီနီကစတင်ထွက်ခွာသွားပြီးတိုက်ခိုက်မှုဖြစ်ခဲ့တဲ့ဟာရိုဇာဆိုတဲ့ရွာငယ်လေးကိုစနေနေ့မှာရောက်ပါမယ်။စစ်ရာဇဝတ်မှုဖြစ်နိုင်တဲ့အထောက်အထားတွေကိုဒီဖွဲ့ကစူးစမ်းမှာပါတိုက်ခိုက်မှုဖြစ်ခဲ့တဲ့ဒေသမှာစစ်ရေးပြတ်တည်ရှိမရှိမသိကြောင်းကုလသမဂ္ဂကထုတ်ပြန်ပြောဆိုထားပါတယ်ခင
်ဗျာ။တရင်ချင်းချုပ်ကိုကိုငင်းချိုင်အေးကတင်ပြပေးခဲ့တာပါရှင်။အောက်တိုဘာလ9ရက်စနေနေ့မနက်ခင်းအစီအစဉ်လေးကို line meter 24.4051 နဲ့ line meter 190တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လို့ရေးမှုကကိုရဲမုံဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubiel Tayyib တို့ဖြစ်ပါတယ်။ VOA American တန်ရဲ့ Radio အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်မြန်မာပြည်သူပြည်သားအပေါင်းစမ်းမပေးခင်ကြပါစေကျမခင်ပြထွေးပါရှင်